Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဩဂုတ်လ2ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။ Lightometer 31 32 52တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တနင်္လာညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတော့6လတင်းတင်းပြည့်တဲ့အချိန်မှာစစ်ကောင်စီရဲ့စီမံခန့်ခွဲမှုကော်မတီကိုအိမ်ဆောင်အစိုးရဖြစ်နေပြောင်းလဲလိုက်ပါတယ်ဒီပေါ်မှာတိုင်းရင်းသားအဖွဲ့အစည်းတွေဘက်ကတော့အမြင်သဘောထားအမျိုးမျိုးရှိပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အမြင်သဘောထားဘယ်လိုရှိပါသလဲ
ဒါတော့1958ဦးနေဝင်းလောက်သွားတဲ့ပုံစံတိုင်းသူကမိတူကူးပြီးလောက်တာပဲပေါ့နော်ဒါပေမဲ့စစ်ဘုတ်ဆောင်ချုပ်ပြီးတော့မှတိုက်ပုံဝတ်လိုက်ရုံနဲ့ဒါစူဝတရားဆိုတာဖြစ်သွားတာမျိုးမဟုတ်ဘူးလေ
SNL ရဲ့အထွေထွေတွေ့မှုဦးဆိုင်လေးရဲ့တုံသက်ချက်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်စကိုင်းတိုင်းကဏီဘက်မှာတော့ဒေသခံကာကွယ်ရေး PDF တပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်ပြီးတော့အထိခိုက်များပြီးတော့တေဆုံးမှုတွေရှိနေတဲ့အခြေအနေကချင်ပြည်နယ်ဖားကန့်ဘက်မှာတော့စစ်ကောင်စီရဲ့စစ်ကြောင်းကိုကချင်လက်နက်ကိုင်တပ်ဖွဲ့ KIA ဘက်ကကြားဖြတ်တိုက်ခိုက်ခဲ့တာနဲ့နောက်ကချင်ပြည်နယ်ဗမော်ဘက်မှာလည်းကိုဗစ် -19 ကူးစက်သူတွေများပြားလာနေတဲ့အကြောင်းရခိုင်ပြည်နယ်ဘက်ကကိုဗစ်လူနာတွေကြားမှာတော့အောက်ဆီဂျင်ပြက်လက်နေတဲ့အခြေအနေနဲ့ကိုဗစ်ကူးစက်မှုပြင်းထန်နေတဲ့ထိုင်းနိုင်ငံဘက်ချက်မှာမြန်မာနဲ့နီးတဲ့ထက်ပြည်နယ်မှာညမထွက်ရအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဦးမှာပါ။အခုရင်ဆုံးကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မက်ခင်ဖြူထွေးတို့ပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခကိုကြားဝင်ဆောင်ရွက်ပေးရေးအရှိတောင်အရှနိုင်ငံများအသင်းအာဆီယံကခန့်အပ်မဲ့အထူးတန်တမာကိုမြန်မာနိုင်ငံအနေနဲ့လက်ခံဖို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကဒီကနေ့တိုက်တွန်းလိုက်ပါတယ်
။ Saya secara terus terang menyampaikan bahwa sampai saat ini tidak ada perkembangan yang signifikan.Dalam implementasi 5 points of consensus.
ဒါကတမ်းမြို့မှာမြန်မာအရေးအတွက်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကျင်းပခဲ့တာအခုဆိုရင်ရက်ပေါင်း100ရှိသွားပါပြီ။မြန်မာအရေးအတွက်အာဆီယံကအဲ့ဒီဆွေးနွေးပွဲအတွင်းချမှတ်ခဲ့တဲ့သဘောတူညီချက်၅ချက်ကိုအခုချိန်ထိအကောင့်ထဲပေါ်နိုင်ခြင်းမရှိသေးပါဘူး။အာဆီယံအဖွဲ့ကခန့်အပ်တာဝန်ပေးမဲ့အထူးတန်တမာကိုမြန်မာဘက်ကချက်ချင်းလက်ခံပေးလိမ့်မယ်လို့အင်ဒိုနီးရှားနိုင်ငံအနေနဲ့မျှော်လင့်ပါတယ်လို့ဝန်ကြီးမာဆူဒီကပြောသွားတာပါ။အာဆီယံအထူးတန်တမာအနေနဲ့ပေးအပ်ထားတဲ့တာဝန်တွေကိုထိရောက်စွာဆောင်ရွက်နိုင်ရေးမြန်မာဘက်ကလည်းပေးထားတဲ့ကတိအတိုင်းမြန်မာနိုင်ငံထဲကိုဝင်ရောက်လေ့လာခွင့်ပေးဖို့နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့အဖွဲ့ကအဆိုပြုထားတဲ့အတိုင်းဘယ်သူကိုအထူးတတ်တမအဖြစ်ရွေးချယ်တာဝန်ပေးမယ်ဆိုတာကိုဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့အင်ဒိုနီးရှားနိုင်ငံကမျှော်လင့်ကြောင်းလဲဝန်ကြီးမာဆူဒီကပြောပါတယ်မြန်မာပြည်သူတွေကြီးတဲ့ပိုပြီးမခံစားကြရဖို့ကိုလည်းအင်ဒိုနီးရှားကအလေးပေးပြောကြားလိုကြောင်းမြန်မာနိုင်ငံဟာလက်ရှိအခြေအနေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေကြောင်းဒါကြောင့်လည်းအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်စာနာမှုအကူအညီတွေပေးနိုင်ရေးအတွက်အာဆီယံအနေနဲ့တိကျပြတ်သားတဲ့လှုပ်ဆောင်မှုတွေကိုချမှတ်ဆောင်ရွက်ဖို့လိုအပ်ကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောသွားပါတယ်။မြန်မာနိုင်ငံအတွက်အထူးတန်တမာခံထားရေးအာဆီယံနိုင်ငံသားရေးဝန်ကြီးတွေဒီကနေ့အွန်လိုင်းကတစ်ဆင့်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။အာနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကလည်းမြန်မာအရေးကြောင်းဝင်ဆောင်ရွက်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ခံထားရေးကိုသဘောတူကြောင်းနဲ့အာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်အကြောင်းမနေ့ကသူ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။အာဆီယံအထူးကိုယ်စားလှယ်ထားရေးမူလအဆိုပြုသူ၃ဦးတွေကထိုင်းနိုင်ငံဒုတိယနိုင်ငံရဲ့ဝန်ကြီးဟောင်းကိုသဘောတူထားကြပြီးဖြစ်ပေမဲ့အဆိုပြုမှုအသစ်တွေကြောင့်ကြံ့ကြာမှုရှိနေတယ်လို့ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကသူ့မိန့်ခွန်းထဲမှာပြောခဲ့ပါတယ်။မြန်မာအရေးအာဆီယံအထူးကိုယ်စားလှယ်အဖြစ်ထိုင်း၊အင်ဒိုနီးရှား၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတို့ကတီးခြားစီအဆိုပြုမှုတွေရှိခဲ့တယ်လို့စုံစမ်းသိရပေမဲ့အာဆီယံအဖွဲ့ကြီးအနေနဲ့ဘယ်သူကိုရွေးချယ်တယ်လဲဆိုတာကိုတော့တရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်၊သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ရဲ့ဒီကနေ့ရုံးချင်းကိုစစ်ကောင်စီကထပ်မံရက်ရွှေ့ဆိုင်းလိုက်တယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့အကြံဆောင်ရှင်းနေဒေါ်မင်းမင်းဆိုးကသတင်းမီဒီယာတွေကိုဒီကနေ့ပြောပါတယ်။တရားရုံးကသူတို့သုံးဦးရဲ့အမှုကိုအောက်ဥလ10ရက်နဲ့17ရက်နေ့တွေကိုအသီးသီးရက်ရွှေ့ဆိုင်လက်ကြောင်းဗီဒီယိုကွန်ဖရင့်ဆင်းကတစဉ်အကြောင်းကြားခဲ့တာလို့ဒေါ်မင်းမင်းဆိုးကပြောပါတယ်။သူတို့သုံးဦးရဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာတလင်းလာနဲ့အင်္ဂါနေ့တွေမှာပုံမှန်ကြားနာစစ်ဆေးနေတာဖြစ်ပေမဲ့မြန်မာနိုင်ငံမှာလက်တလောအရှိန်မြင့်ဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းကြောင်းအစိုးရရုံးတွေကိုပါပိတ်ထားရပြီးသူတို့ရဲ့အမှုကြားနာစစ်ဆေးမှုတွေကိုလည်းပြီးခဲ့တဲ့သတင်းပတ်ကစပြီးရက်ရွှေ့ဆိုင်ခဲ့ပါတယ်။ နိုင်ငံအတွင်းကိုဗစ် -19 တတိယလှိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကဩဂုတ်လ10ရက်နေ့အထိအများပြည်သူရုံးပိတ်ရဲ့အဖြစ်တိုးမြင့်တက်မှတ်ထားပါတယ်ခင်ဗျာမြန်မာစစ်ကောင်စီကနိုင်ငံရေးပုံမှ905ကကြီးနဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတချို့ကိုဒီကနေ့ပြန်လုပေးခဲ့ပါတယ်ဆရာနာတိတ်မှုစန်းကျင်ရေလှှရှားမှုတွေမှာပါဝင်ခဲ့တဲ့ပသိမ်မြို့ပြည်သူ့ဆေးရုံအုပ်ကြီးဒေါက်တာတန်းမင်းထွတ်ကိုဒီကနေ့မနေ့6နာရီလောက်မှာပသိမ်အကျဉ်းထောင်ကနေပြန်လုပေးလိုက်တယ်လို့မိသားစုနဲ့နှိဆက်သူတွေကပြောပါတယ်အလားတူပဲအင်းစိန်ထောင်မှာထင်းသိမ်းခံထားရတဲ့ဆရာဝန်နဲ့တခြားဝန်ထမ်းတချို့အပါအဝင်905ကကြီးနဲ့ဖမ်းဆီးခံထားရသူတချို့ကိုဒီကနေ့လွတ်ပေးလိုက်ပါတယ်ဖန်စီတာသူတို့ချို့ကိုလွတ်ပေးနေတဲ့တချိန်ထဲမှာပဲတစ်ဖက်မှာဆီယနာတိတ်မှုဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိနေသလိုပြစ်ခတ်တပ်ဖြတ်မှုတွေလည်းရှိနေပါတယ်။စကိုင်းတိုင်းမော်ရွာမြို့မှာဒီကနေ့မနေ့၈နှစ်လောက်ကရဲတအုပ်တနက်နဲ့ပြစ်တပ်ခံခဲ့ရကြောင်းဒေသခံတွေကပြောပါတယ်။မနေ့ပိုင်းဈေးဝယ်ကပြန်လာတဲ့အချိန်မှာသူ့ကိုတနက်နဲ့လာပြစ်သွားတာလို့ဆိုပါတယ်။ကချင်ပြည်နယ်မိုးမောက်မြို့နယ်အုတ်ချိုရည်မှုတအုပ်လဲမနေ့ဩဂုတ်လ၁ရက်နေ့မနေ့ပိုင်းကတနက်နဲ့ပြစ်တပ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းမြန်မြို့နယ်အတွင်းကဗဟင်းကျွာမှာမြန် PDF တပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်တွေဩဂုတ်လ၁ရက်နေ့ကဖြစ်သွားခဲ့တဲ့တိုက်ပွဲအတွင်းမြန် PDF အဖွဲ့ခေါင်းဆောင်ကိုဖိုးထေးကြာဆုံးသွားခဲ့တယ်လို့မြန် PDF အဖွဲ့ကသတင်းထုတ်ပြန်ပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကရဲတပ်ဖွဲ့ဝင်တချို့သေဆုံးတယ်လို့ဆိုပေမဲ့ VOA ကတိကျအတည်ပြုလို့တော့မရသေးပါဘူးစကိုင်းတိုင်းရဲမပင်မြို့နယ်အရှိချမ်းနဲ့ဆလင်းကြီးမြို့နယ်မြောက်ချမ်းတို့ပူးပေါင်းပြီးဒီကနေ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြတယ်လို့ရှေပုံမြို့မှာလည်းဒေသခံတွေပျောက်ကြားသပိတ်ပြုလုပ်ခဲ့ကြပါတယ်ခင်ဗျာကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 12,394 ဦးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ3689ဦးကိုတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ည7နာရီမှာထုတ်ပြန်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ330ဦးရှိခဲ့ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလမ်းကြောင်းကနေ့ချိန်ရှိသေဆုံးသူအများအပြားရှိနေတာမှာထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေအပါအဝင်မနုပညာရှင်အများအပြားလည်းပါဝင်ပါတယ်။နိုင်ငံကျော်လူရှင်တော်လည်းဖြစ်ရုပ်ရှင်သရုပ်ဆောင်လည်းဖြစ်တဲ့ဦးမြင့်တာဟာဒီကနေ့ဩဂုတ်လ၂ရက်နေ့နေ့လယ်ပိုင်းကကွယ်လွန်သွားခဲ့ပါတယ်။လွန်ခဲ့တဲ့တစ်လလောက်အတွင်းဦးမြင့်တာလိုပဲထင်ရှားတဲ့အနုပညာရှင်တွေနဲ့စာရေးဆရာအများအပြားလည်းကိုဗစ် -19 နဲ့သေဆုံးခဲ့ကြရပြီးဖြစ်ပါတယ်။မကွေးတိုင်းမကွေးမြို့မှာတော့ COVID-19 နဲ့သေဆုံးသူတစ်ရက်အတွင်း73ယောက်ရှိခဲ့တယ်လို့ပရာဟိတအဖွဲ့တွေကပြောပါတယ်။မန္တလေးတိုင်းပျော်ဝယ်မြို့မှာလည်းကြန့်ခိုင်ရေးပါတီအမဟောင်းတူအပါအဝင် COVID-19 ကြောင့်သေဆုံးသူကနေ့အချိန်ထိ26ဦးရှိခဲ့ပြီလို့ဒေသခံလူမှုကွန်ရက်ရေးအဖွဲ့တွေကပြောပါတယ်။မြန်မာနိုင်ငံအတွင်း COVID-19 ကိုစနစ်တကျကြေကြေပြန့်ပြန့်စစ်ဆေးနိုင်ခြင်းမရှိတာအပြင်သေဆုံးသူစီးရင်ကိုလည်းတိကျစွာပြုစုနိုင်ခြင်းမရှိတာတွေကြောင့်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်တဲ့ပုံများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်။နိုင်ငံအတွင်း COVID-19 တတိယလှိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကဩဂုတ်လ10ရက်နေ့အထိအများပြည်သူရုံးပိတ်ရဲ့အဖြစ်တိုးမြင့်တက်မှတ်ထားသလိုစာတင်ကြောင်းတွေကိုလည်းဩဂုတ်လ10ရက်နေ့အထိပိတ်ပင်ထားပါတယ်။ဒါအပြင်ပြည်내တိုင်းဒေသကြီးအသီးသီးကမြို့နယ်ပေါင်း100ကျော်မှာလဲ stay at home မလို့အဖက်နေရင်အပြင်မထွက်ရအမိန့်ထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ည5.32 kHz 9303ညလိုက်တိုမီတာ58 kHz 5885တို့ပြင်စနေတင်းတွေမှာလိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အခုဆက်ပြီးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျမခင်မြွှေထွေးကဆက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေနဲ့အကျန်းဖတ်မှုတွေကလည်းနေရာနှံ့မှာကြုံနေရတာကြောင့်လူသားပေးထုတ်ကအချက်အတဲတရရိပ်ပို့ပြီးတော့ဆိုးလာနေတယ်လို့နိုင်ငံတကာလူသားချင်းစာနာအကူအညီပေးရေးအဖွဲ့16ဖွဲ့ကပူးတဲ့ကြေညာချက်ထုတ်ပြန်သတိပေးလိုက်ပါတယ်။အတိပြုထားတဲ့ COVID ကြောင့်သေဆုံးသူတွေရဲ့60ရာခိုင်နှုန်းဟာပြီးခဲ့တဲ့တစ်လထဲမှာတင်သေဆုံးခဲ့ကြတာဖြစ်ပြီးအတိပြုလူနာအရေအတွက်ဟာလည်းပြီးခဲ့တဲ့နှစ်လအတွင်းနှစ်ဆကျိုးလာခဲ့တဲ့အကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အချိန်တည်းမှာလည်းစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကစလို့ကျန်းမာရေးဝန်ထမ်းတွေအကြမ်းဖက်ခံရတာချင်းချောက်ခံရတာတွေရှိနေပြီးကချင်ပြည်နယ်ကနေမန္တလေးရန်ကုန်စတဲ့မြို့ကြီးတွေအထိနေရာဒေသတွေမှာဆေးရုံဆေးကျန်းတွေပိတ်ထားရတဲ့အကြောင်းနဲ့ဆရာဝန်400ကျော်နဲ့သူနာပြု180ကျော်ဖမ်းဝရမ်းချုပ်ခံထားရတဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်လူအသက်တွေဆုံးရှုံးနေရပြီးအတိဒုက္ခခံစားနေကြရတာကြောင့်မြန်မ မြန်မာပြည်သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုတွေနဲ့စာနာမှုအကူအညီတွေအရေးကြီးလိုအပ်နေတဲ့အကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့16ဖွဲ့ကပူးတွဲသတိပေးလိုက်ကြဖြစ်ပါတယ်ရှင်။ကျင်းပမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာစေဖို့နဲ့နှစ်ဖက်တင်းမြေဆွေးနွေးပွဲတွေပြန်ဆနိုင်အောင်ဆက်လက်ကြိုးစားပေးဆောင်ရွက်သွားမယ်လို့ကြောင်ကိုရီးယားအစိုးရကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ကြောင်ကိုရီးယားပူးတွဲစီးရေးလေ့ကျင့်မှုတွေဒီနှစ်နွေရာသီမှာလုပ်မယ်ဆိုရင်မုန်တိမှုတွေနဲ့ရန်စပြန်ဖို့တယ်လို့ဖြစ်လိမ့်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုနေချိန်မှာပဲတောင်ကိုရီးယားအစိုးရကအခုလိုပြောလိုက်ကြပါအမေရိကန်နဲ့မြောက်ကိုရီးယားပူးတဲ့စီးရီးလေ့ကျင့်မှုတွေဒီလာတဲ့ကျင်းပဖို့စီစဉ်ထားတဲ့အတိုင်းလုပ်မယ်ဆိုရင်ကိုရီးယားနိုင်ငံဆက်ဆံရေးအပြန်အလှန်ယုံကြည်မှုပြန်လည်တည်ဆောက်ဖို့ကြိုးပမ်းနေတာတွေကိုစူးစူးဝါးဝါထိခိုက်စေနိုင်တယ်လို့ဆက်ဆံရေးပုံမကောင်းမွန်လာဖို့အလားအလာပြတ်သွားနိုင်တယ်လို့မြောက်ကိုရီးယားနိုင်ငံအတွင်းဩစာအချိန်ဝါကြီးတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့မြန်မာကတနင်္ဂနွေနေ့ညပိုင်းကပြောဆိုခဲ့တာပါတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတော့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီးရေးလေ့ကျင့်မှုတွေလုပ်မဲ့ရက်နဲ့ဘလောက်တိုင်းတာအထိကြီးကြီးမားမားလုပ်သွားမယ်ဆိုတာတွေအတိအကျအသေးစိတ်မသတ်မှတ်ရသေးတယ်လို့ဒီကိစ္စကဒီနိုင်ငံနှစ်ခုကတာဝန်ရှိသူတွေဆုံးဖြတ်ရမယ့်ကိစ္စသာဖြစ်တယ်လို့ပြောပါတယ်။ဒီလိုဆုံးဖြတ်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနှစ်နိုင်ငံစလုံးဟာလက်ရှိကိုဗစ်ကပ်ဘေးအခြေအနေနောက်မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဟန့်ကြားရေးတတမန်ရေးအရာကြိုးပမ်းမှုတွေနဲ့အမေရိကန်နဲ့တောင်ကိုရီးယားပူးပေါင်းပြီးစီးရင်းရချုပ်တင်ကာကွယ်ပြင်ဆင်မှုဆိုင်ရာကိစ္စရပ်တွေကိုလေ့လာသုံးသပ်နေဆဲဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပူဆွမ်ချန်းကထပ်မံအတိအပြေပြောဆိုထားပါရဲ့ရှင်။တရုတ်နိုင်ငံအလဲပိုင်းမှာသိမ့်မကြခင်ကကြုံခဲ့ရတဲ့ရေပေးကြောင်းတိုက်ဆုံသူ300ကျော်ရှိတဲ့အကြောင်းတရုတ်အာဏာပိုင်တွေကဒီကနေ့ထုတ်ပြန်ပြောပါရယ်။ဒါဟာဖြစ်အစောပိုင်းတုန်းကကြေညာချတဲ့တိုက်ဆုံသူအရေအတွက်ထက်3ဆလောက်ပိုပြီးတော့များလာတာပါ။ဒီပေးကြောင့်တိဆုံသူ302ယောက်နဲ့ပျောက်ဆုံးနေသူ50ရှိတယ်လို့ဟန်နန်ပြည်နယ်အစိုးရကအခုနောက်ဆုံးပြောတာပါတိဆုံသူအများစုဟာဟန်နန်ပြည်နယ်မြို့တော်ကြံကျိုးမှာတိဆုံကြသူတွေဖြစ်ပြီးအဲ့ဒီတမျိုးထဲမှာတင်တိဆုံသူပေါင်း292ယောက်နဲ့ပျောက်ဆုံးသူ48ယောက်ရှိပါတယ်နောက်ထပ်10ဦးလောက်ကတော့တခြားမြို့3မြို့မှာတိဆုံခဲ့တာလို့အစိုးရရရှိတွေကသတင်းစာရှင်းလင်းပွဲအထက်မှာပြောဆိုပါတယ်ဇူလိုင်လ20ရက်နေ့ကကြံကျိုးမြို့မှာစစ်ကြေးတွေမိုးများခဲ့တာကြောင့်မြေရေရရှမ်းမြောက်ရထားလိုင်းတချို့ရေလွှမ်းပြီးရေကြီးရေရှမ်းနာတွေကိုကျုံခဲ့ရတာပါမော်တော်ကားတွေရေထဲမျောပါသွားတဲ့ပုံတွေမြောက်ရထားတွဲထဲမှာလူတွေပိတ်မိဒုက္ခရောက်နေတဲ့ဗီဒီယိုရုပ်ပုံတွေကိုအင်တာနက်အွန်လိုင်းတွေပေါ်မှာလည်းတွေ့ရပါတယ်မြောက်ရထားလိုင်းထဲမှာရေရှမ်းလို့သိဆုံးသူကတော့14ဦးအထိရှိခဲ့ပါတယ်ပြီးကြတဲ့တောက်ကြနေတုန်းကတော့ဒီဒေသအတွင်းရေပေးကြောင့်သိဆုံးသူဟာ99ယောက်ရှိတယ်လို့အစိုးရကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်တချိန်ကအိုလံပစ်အားကစားပြိုင်ပွဲအများပြားမှာအနိုင်ရခဲ့ပြီးကမ္ဘာအမြင့်ဆုံးလူသားအဖြစ်လူသိများတဲ့ဂျာတိုအပြေးသမားယူဆိန်ပုံနေရာမှာဒီနှစ်တော့အီတလီအားကစားသမားနမွတ်မာဆဲဂျီကော့ပစ်ကနေရာယူလိုက်ပါပြီ။အမေရိကန်ပြည်ထောင်စုတက်ကစ်ပြည်နယ်မှာမွေးခဲ့တဲ့အသက်26နှစ်အရွယ်အီတလီနိုင်ငံသားဂျီကော့ပစ်ဟာအမျိုးသားမီတာတရာအပြေးပြန်ပွဲမှာ 9.8 စက္ကန့်နဲ့အမြင့်ဆုံးပြေးနိုင်ခဲ့လို့ရွှေတိစိတ်စုစကူရရှိသွားပြီးလက်ရှိအိုလံပစ်ပြိုင်ပွဲတွေအတွင်းအီတလီနိုင်ငံအတွက်ပထမဆုံးရွှေတိစိတ်စုစကူပေးလိုက်တာဖြစ်ပါတယ်။သူနောက်မှာတော့9.84 စက္ကန့်အတွင်းပန်းနိုင်ရောက်ခဲ့တဲ့အမေရိကန်အပြေးသမား Fred Galley ကငွေတစိစုနဲ့9.89စက္ကန့်ကြာခဲ့တဲ့ကနေဒါနိုင်ငံသား Andre De Grasse ကခြေတစိစုအသီးသီးစုခုခဲ့ကြတာပါ။အမျိုးသမီးမီတာတရာအပြေးပြိုင်ပွဲမှာတော့ Puerto Rico နိုင်ငံသူ Jasmine Magacho Quinn ကရွှေတစိစုစုခုသွားပါတယ်။အမျိုးသားအမြင့်ကုန်ပြိုင်ပွဲမှာတော့ Italy နဲ့ Qatar နိုင်ငံကအားကစားသမား2ဦးအမှတ်ကျူနေတာကြောင့်ရွှေတစိစုကိုပူးတွဲပေးအပ်ဖို့ပွဲထောင်ဝင်ရှိသူတွေကဆုံးဖြတ်ခဲ့ကြပါတယ်။လက်ရှိအိုလံပစ်ပြိုင်ပွဲတွေမှာတရုတ်နိုင်ငံကလောလောဆယ်ရွှေစိတ်28ခုနဲ့ရွှေစိတ်အများဆုံးရထားပြီးအမေရိကန်ပြည်ထောင်စုကရွှေစိတ်21ခုနဲ့ဒုတိယအများဆုံးနေရာမှာရှိနေပါတယ်။အာရှဂျပန်နိုင်ငံကတော့ရွှေစိတ်18ခုနဲ့တတိယအများဆုံးရထားပါတယ်ရှင
်။ဩဂုတ်လ2ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အမတ်ခင်ဖြူထွေးတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးတော့6လအကြာမှာစစ်အုပ်ချုပ်ရေးကောင်စီရဲ့စီမံခန့်ခွဲမှုကော်မတီကိုအိမ်ဆောင်အစိုးရအဖြစ်နာမည်ပြောင်းလဲလိုက်ပါတယ်။အိမ်ဆောင်အစိုးရအနေနဲ့အခုလိုမျိုးအမည်ပြောင်းလဲလိုက်ပေမဲ့နိုင်ငံရေးမှာတော့တိတ်ပြီးထူးထူးခြားခြားပြောင်းလဲလာစရာမမြင်ဘူးလို့တိုင်းရင်းသားအဖွဲ့အစည်းတော်တော်များများကယူဆပါတယ်။တိုင်းရင်းသားအဖွဲ့တွေရဲ့အခုလိုတုံ့ပြန်အမြင်တွေရန်ကုန်ကစူးစီးသတင်းပေးပို့ထားတာကိုဆက်ပြီးပြောပြပေးပါမယ်။ဩဂုတ်လတရနေ့ကစစ်ကောင်စီကနေအိမ်ဆောင်ဆိုရဖွဲ့စည်းလိုက်ပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်နိုင်ငံတော်ဝန်ကြီးချုပ်အဖြစ်တာဝန်ယူမဲ့အကြောင်းကြေညာခဲ့ပါတယ်။ ဒီပေါ်မှာတော့ပြောင်းလဲမှုကကြီးမားမားရှိမှာမဟုတ်ပါဘူးလို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့နိုင်ငံရေးပါတီတွေလူလူတွေကရှုမြင်သုံးသပ်နေကြတာပါစစ်တပ်ကနေစစ်ဝတ်စုံကိုချွတ်ပြီးတော့တိုက်ပုံအင်ဂျီကိုဝင်လိုက်ယုံတဲ့တိုင်းရင်းသားပြည်သူလူထုရဲ့လက်ခံမှုမရှိဘဲအစိုးရတရက်ဖြစ်မလာနိုင်ပါဘူးလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အထွတ်ထွတ်အတွင်းမှုဦးဆိုင်လိတ်ကပြောပါတယ်
ဒါတော့1958ဦးနေဝင်းလောက်သားတဲ့ပုံစံအတိုင်းသူကမိတူကူးပြီးလောက်တာပဲပေါ့နော်သူတို့ရဲ့အကြောင်းပြချက်အရတော့တိုင်းပြည်ကတော်တော်ကြီးကိုဒုက္ခဒုက္ခတွေစုံနေပြီးအဲ့ဒါကြောင့်မို့လို့တိုင်းပြည်ကိုပြန်လဲတက်မှတ်ဖို့အတွက်သူတို့ကခါနာရယူတယ်လို့အကြောင်းပြကောင်းပြပါလိမ့်မယ်ဒါပေမဲ့စစ်ဘုတ်စုံချုပ်ပြီးတော့မှတိုက်ပုံဝတ်လိုက်ရုံနဲ့ဒါစိုးရတရားဆိုတာဖြစ်သွားတာမျိုးမဟုတ်ဘူးလေတိုင်းသားပြည်သူလူထုရဲ့လက်ခံမှုမရှိတဲ့နဲ့အစိုးရတက်လို့လို့မရပါဘူးအဲ့တော့2008ရဲ့ပေါ်ပေါ်လဲကြော်ပြီးတော့လုံနေတဲ့စစ်တပ်ရဲ့လုံရဟာလူလူရဲ့ဆန္ဒနဲ့တော့လုံးဝမကိုက်ညီဘူးလို့ပဲပြောလို့ပါတယ်ခင်ဗျာ
စစ်ကောင်စီကအိမ်ဆောက်အစိုးရဖြစ်နေပြောင်းလဲလာတဲ့အပေါ်မှာတော့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကဥခွန်အုပ်ကကအခုလိုသုံးသပ်ပါတယ
်အခု6လပြည့်လို့ထိမ့်သိမ်းနိုင်မှုအခြေအနေကမရှိတော့ဘူးဆိုတဲ့အခေါ်မြင်တဲ့အခါကျတော့ Main Free ရဲ့တချို့ကဝင်ကြုံစနစ်အစိုးရကိုဖွဲ့ပြီးတော့ရွက်ောက်ပွဲကိုလည်းပဲချိုးကြကိုသားမျိုးစနစ်ကိုရွေးပါဖို့ပြင်လာတွေ့ရတာဆိုလိုတာကတော့လိုအပ်လို့ပြည်ပြီးဖို့လို့ရင်ဝင်းမြင့်ရှိရတိုင်းမင်္ဂပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရှိဒီပုဂ္ဂိုလ်တွေအတွက်နေရာခြံထားပြီးတော့အကြီးကိုဆက်သွားမဲ့တော့တစ်ထက်ကလည်းစားလို့ရတာပေါ့လေစီးပတ်ရေးဟိုတကားကိုမပြိမပပြန်ဖွင့်တဲ့သဘောလည်းဖြစ်နိုင်တာအဲ့ဒါလည်းပဲဒီအခု2020နဲ့တော့အောက်ဂိုလာမှာလုပ်မယ်လို့ပြောတာလေအခြေအနေပေါ်မှူတည်ပါတယ်ဒီကြားထဲမှာတိမ်တိမ်တိမ်တိမ်နဲ့ပြည်ငင်မှုရအောင်ပြန်လုပ်နိုင်တယ်ဆိုရင်တော့ဖြစ်နိုင်ပေမဲ့ပြည်ငင်မှုမရဘူးဆိုရင်တော့နောက်ထပ်အချို့တစ်ခုပြောင်းနိုင်ပါသေးတယ
်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSC အနေနဲ့ကဒီကိစ္စကဆွေးနွေးနေစေဖြစ်လို့ပတ်ချက်မပေးလို့ပေမဲ့ဗိုလ်မှူးဆိုင်ခန်းဆန်တဦးတည်းရဲ့အမြင်ကတော
့အာနာတိန်တာအာနာတိန်တာပဲခင်ဗျာဒီကောင်ရှေ့တစ်ခုသွားမယ်ဆိုနောက်ကိုပြန်ကြည့်ရမှာလေနော်ဒီနေဝင်းကိစ္စတုန်းကလိုက်တဲ့အနာတိန်တုန်းကလည်းသူကအိမ်ဆောက်လုပ်တာပဲဒါတချော့ပြန်တော့တပိုင်းတမိုင်းတချော့ပြန်လဲတာပေါ့ဘလို့ပဲပြောဒါပြောပြီးတော့မှပြောနဲ့အလုတ်ကသွားဟိုအတိကကျတော့ဘူးခက်ပေါင်းလည်းကြားခဲ့ပြီးတိုင်းငါးတွေလည်းခံခဲ့ရပေါင်းများပြီးဒါအနာတိန်ပြီးတဲ့ဥစ္စာကိုတရားဝင်အစိုးရဖြစ်အောင်ပြုပြင်ပြောင်းလဲတယ်လို့အဲ့ဒါကျွန်တော်ဟိုကိုပိုင်အမြင်နဲ့ဆိုတော့အဲ့လိုမျိုးမြင်တာပေါ့နော်
ဆရာနာတိမ်ပြီးတဲ့နောက်မှာနိုင်ငံတော်ဝန်ဆရာနာရှင်စနစ်ဆန့်ကျင်သူတွေကိုအာဏာပိုင်တွေဘက်ကပြစ်ဒဏ်ရိုက်နှက်ဖမ်းဆီးနေတာမို့အိမ်ဆောင်အစိုးရအသွင်ပြောင်းလဲပေမဲ့ထူးခြားတဲ့ပြောင်းလဲမှုဖြစ်မှာမဟုတ်ဘူးလို့မွန်တိုင်းရင်သူတဦးကလည်းသုံးသပ်ပါတယ
်ဒီအရေးတော်အောင်အောင်ဘုတ်တက်ကြိုးစားလာတဲ့ချိန်မှာဒီစိတ်အောင်စီကရုပ်တရက်ဒီဟာကြီးကိုသူကဒီအိမ်ဆောင်အစိုးရဆိုပြီးတော့ပုံစံသွင်းလိုက်တယ်သူ့မှာလည်းတကောရဲ့အစီအစဉ်ရှိရင်ရှိမှာပေါ့နော်ဒီသူရဲ့အာဏာတည်မြဲဖို့အတွက်ဒါကိုသူကအဝတ်လဲလိုက်ရုံပဲရှိနေပေါ့နော်သူအမြောင်လိုက်ရမြောင်လိုက်မမြောင်လိုက်ဘလို့ပဲအဝတ်တွေပြောင်းပြောင်းသူကဒီလူတက်တရခံပဲတစ်ချိန်တော့သူသူတက်ခဲ့တဲ့သမိုင်းတွေကိုဘလို့မဖျောက်လို့မရဘူးပေါ့နော်သူဘလောက်ပဲပုံစံပြောင်းပြောင်းပေါ့နော်သူကကျွန်တော်တို့လက်မခံဘူ
းစစ်ကောင်စီအနေနဲ့သူ့ရဲ့စီမံခန့်ခွဲမှုကော်မတီကိုအခုတဖန်အိမ်ဆောင်အစိုးရဆိုပြီးနာမည်ပြောင်းလဲလိုက်တဲ့အပေါ်မှာတော့ပြည်သူလူထုတွေလိုချင်နေတဲ့ဒီမိုကရေစီနိုင်ငံကိုပြောင်းလဲလာမယ်မထင်ဘူးလို့လည်းတိုင်းရင်းသားအဖွဲ့အစည်းတွေကပြောပါတယ်စစ်ကောင်စီဘက်ကတော့သူတို့ဟာယာယီအစိုးရတရက်သားဖြစ်ပြီးရွေးကောက်ပွဲတရက်ကိုပြန်လုပ်ပေးမယ်ဆိုပြီးကြေညာပြုထားပါတယ်ရွေးကောက်ပွဲပြန်ပြီးကျင်းပနိုင်မှုကတော့နှစ်နှစ်အထိကြာမြင့်နိုင်တယ်လို့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုထားပါတယ်ရှင်ဒီ ਓਏ မြန်မာပိုင်းရဲ့တနင်္လာညပိုင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါလေရှင်။အခုဆက်ပြီးတော့သခိုင်းတိုင်းကဏီဘက်ကစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။သခိုင်းတိုင်းဒေသကြီးကဏီနယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲအတွင်းမှာဖမ်းဆီးခံလိုက်ရတဲ့သူတွေကိုလည်းအလောင်းမဲပြန်ရနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်နေတဲ့အနီးအနားကျေးရွာတွေကဒေသခံအများပြားလဲထွက်ပြေးနေရပါတယ်။သူတို့အတွက်အရေးပေါ်အကူအညီတွေကလည်းလိုအပ်နေပါတယ်။ဒါအပြင်မကွေးတိုင်းမြိုင်မြို့ဗဟင်းကျေးရွာရဲစခန်းအနီးပြစ်ခတ်မှုမှာတော့ PDF ခေါင်းဆောင်တဦးသေဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုသားညွန့်ဦးပြောပြပေးပါရှင်
။စကိုင်းတိုင်းဒေသကြီးကဏီနယ်ထဲကတောင်ပေါက်ကျေးရွာနီးမှာဇူလိုင်လ29ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပြီးတော့ဒေသခံ PDF အချို့ပျောက်ဆုံးခဲ့ရမှာ မနေ့ဩဂတ်လ၁ရက်နေ့မှာတော့ပျောက်ဆုံးနေသူရုပ်လောင်းတွေကိုပြန်တွေ့ရပါတယ်။ဒါနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပါတယ
်။တောင်ပေါင်းစုကကနီရဲ့အနောက်ဖက်ကနီရန်ကြီးကင်းကိုသွားတဲ့လမ်းသူတို့ပျောက်ဆုံးသွားတဲ့ဥစားကြီးလိုင်းရင်းလိုင်းရင်းနဲ့ဥစားအကုန်ပတ်ချလဲရှာတော့မှအခုလိုမျိုးတွေ့ရ။အဲမနေ့ကမှသူတို့ပြန်တွေ့ကြတယ်။နေ့ကသူတို့အဲတည်တော်ကတည်တော်က9ယောက်ကနီက3ယောက်ခိုးရင်း2ယောက်လို့ပြောတယ်။
ဒေသခံကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီဘက်ကနေပြီးတော့လမ်းမှာကြားဖြတ်တိုက်ခိုက်ပြီးတော့ဒေသခံကာကွယ်ရေးအဖွဲ့တွေကပြန်ဆုတ်ခွာတဲ့အချိန်မှာဖမ်းဆီးခံရရတယ်လို့တချို့ကဒဏ်ရာရရှိခဲ့ပြီးတော့ကြံခဲ့တာပါ။ကြံရှိတဲ့သူတွေကိုနောက်ရက်မှသွားရှာရမှာအခုလိုအလောင်းတွေပဲပြန်တွေးခဲ့တာဖြစ်တယ်လို့ပြောပါရတယ်။ဒီလိုမျိုးအစုလိုက်ပြုံလိုက်လူသေးအလောင်းတွေတွေ့ရတာဟာတတိယအကြိမ်ဖြစ်ပြီးတော့ပြီးခဲ့တဲ့ဇူလိုင်9ရက်နဲ့10ရက်နေ့မှာလည်းကဏီနယ်တဲကရင်းချေးရွာနီးကတောထဲမှာစစ်ပေးဒုက္ခသည်တွေကိုဖမ်းပြီးတော့အမျိုးသမီးတွေကိုပြန်လွှတ်ပြီးနောက်အမျိုးသား15ဦးကိုစစ်ကောင်စီဘက်ကတပ်ဖြတ်ခဲ့တယ်ဆိုပြီးတော့ပြန်လွတ်လာသူတွေကပြောထားပါတယ်။ဒါပြင်ဇူလိုင်26ရက်နေ့ကနီနယ်တဲကဇီးပင်ဝင်ကြေးရွာနီးမှာဒေသခံ PDF တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပြီးတဲ့နောက်ဒေသရရှိပြီးတော့ဖမ်းခံရသူတွေကိုဒေသခံတွေကတွားရောက်ပြန်ရှာဖွေရမှာကျင်းနေမြုပ်ထားတဲ့အလောင်း9လောင်းနောက်မမြုပ်နှံထားတဲ့ရုပ်လောင်း3လောင်းစုစုပေါင်း12လောင်းကိုတွေ့ရှိခဲ့ပါတယ်။ဒါလိုမျိုးလူသေးလောင်းတွေအစုလိုက်ပြုံလိုက်တွေ့ရှိခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တိတိပပသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ကရင်နယ်ထဲမှာရှိတဲ့ကြေးရွာသားတွေအတော်များများထွက်ပြေးတင်းရှောင်နေရတယ်လို့အကူအညီတွေလည်းလိုအပ်နေတယ်လို့ဒေသခံတူကခုလိုပြောပါတယ်
။တော်တဲ့တောင်းတယ်ဆိုတော့သတ်သာရရမတည်ဘူးဟိုအခြားရွာတွေရောဒီနီးစပ်ရွာတွေထွက်ပြေးရလို့စေးဝါးတွေလိုတယ်စားအောက်တွေလိုတယ်ဒီဆောင်ရှင်တော်ကဆိုင်တချို့ကြုံတိုင်းထွက်ရတဲ့လူတွေတချို့ချိုးတဲတဲ့လူတွေသာဆိုပိုးပြီးဒုက္ခရောက်မှာဟုတ်တယ်တချို့တွေဆိုတော့တောထဲမှာမိုးကတဲ့လေတွေနဲ့အပင်တွေရောက်အေးရတယ်မိုးမလိုဘူးအဲ့လိုမျိုးတွေပေါ့အကြောင်းမျိုးတွေပေါ့
ဒါကစကိုင်းတိုင်းကနီနယ်တွေကအချင်းနေပါတဆက်ထဲမှာပဲမကွေးတိုင်းမြိုင်မြို့နယ်တဲကဗဟင်းကြီးရွာရက်စကန်နာမှာဩဂတ်လ၁ရက်နေ့မနေ့ပိုင်းတော့ကစစ်ကောင်စီတပ်ဖွဲ့တွေနဲ့ PDF တပ်ဖွဲ့ဝင်တချို့ပစ်ခတ်တာဖြစ်ပြီးတော့မြိုင် PDF ခေါင်းဆောင်ကုဖိုးထီတေဆုံးခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့မြိုင်ဒေသခံတူကအခုလိုပြောပါတယ
်ဗဟင်းစကန်ရဲ့ရှေ့ကိုအခုတေသွားတဲ့ PDF ကအဲဒီခေါင်းဆောင်ကဗဟင်းစကန်ရှေ့ကနေဖြတ်ပြီးတော့အသွားဒီခေါင်းကဗဟင်းစကန်ကိုဗဟင်းစကန်ခေါင်းကသူ့တွေးလိုက်လို့ဆိုပြီးနောက်ကနေပြီးလိုက်တာသူ့လိုင်မန်းတည်လဲတည်ရောသူနဲ့ပါလာတဲ့ကလေးတွေတိမာဆလို့ဆိုပြီးတော့သူကခံပြီးပြစ်တာသူလည်းစတယ်အဲ့ဟိုစခန်းမှုဖြစ်ဖို့များတယ်တဲ့အဲ့သူလည်းကြတယ
်စခန်းမှုတည်ဆုံးသွားတာနဲ့ပတ်သက်လို့ view ကတီးကြတီးပြချက်တော့မရပါဘူးတိုက်ပွဲဖြစ်ပွားခဲ့တဲ့ဗဟင်းကြီးရွာရက်စကန်ကြီးမှာလုံုံရေးကိုပိုတင်းကျပ်ထားပြီးတော့ဗဟင်းကြီးရွာသားတွေလည်းကြောက်လန့်ပြီးတော့ထွက်ပြေးနေရတယ်လို့ဒေသခံတွေကဆိုပါတယ်တဆက်ထဲမှာပဲဇူလိုင်လ31ရက်နေ့ကပေါ့မြို့နယ်တောင်ပိုင်းဝင်းချံရွာအနီးမှာဒေသခံ PDF တွေနဲ့စစ်ကောင်စီနဲ့နှိစက်တဲ့ပြူစောတိတပ်ဖွဲ့ဝင်တွေကြားတိုက်ပွဲဖြစ်ခဲ့ပြီးတော့ဒေသခံ PDF တွေတိုက်ခိုက်မှုကြောင့်ပြူစောတိအဖွဲ့ဝင်20ခန်းသေဆုံးခဲ့တယ်လို့ PDF ဘက်ကပြောပါတယ်လက်ရှိအချိန်မှာတော့ရွာသားတွေတင်းရှောင်နေရပြီးတော့အကူအညီတွေလည်းလိုအပ်နေတယ်လို့တိုက်ပွဲတွေဆက်ဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာ
စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကတိုက်ပွဲတွေအကြောင်းကိုသားညူပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ကချင်ပြည်နယ်ဘက်မှာစစ်ကောင်စီစစ်ကြောင်းကိုကချင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့ကတိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်တရားညီနောင်အနီးမှာတော့စစ်ကောင်စီရဲ့စစ်ကြောင်းတစ်ခုကိုကချင်လက်နက်ကိုင်အဖွဲ့ KIA ကဒီကနေ့မနေ့အစောပိုင်းတုန်းကဂျားဖြတ်တိုက်ခိုက်ခဲ့ပြီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်ပြီးခဲ့တဲ့တနင်္လာတုန်းကလည်းမိုးမောင်မြို့နယ်အတွင်းမှာစစ်ရင်တန်းလုံခြုံရေးအဖွဲ့တွေကို KIA ဘက်ကတိုက်ခိုက်တာရှိခဲ့ပါတယ်ကချင်ပြည်နယ်တွင်တိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုငိမ့်ညံကပြောပြပေးပါမယ
်ဒီကနေ့မနက်တိုက်ပွဲဖြစ်ပွားတာကတော့မိုးကောင်ဖားကန့်လန်းဖားကန့်မြို့နယ်အတွင်းမှာဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားရာအနီးကျေးရွာကဒေသခံတို့ကတိုက်ပွဲအခြေအနေကိုအခုလိုပြောပါတယ
်မနက်9နာရီကနေ10နာရီနီးပါးဖြစ်တာဖြစ်တာကဒီနိုင်ရတက်လာတာသူတောင်းကတရားမကောက်တရားကြော်တော့ရှိတယ်ဂျာဖြတ်တိုက်တာမျိုးပေါ့ခွာဒီကတော့ KIA တိုက်တာမျိုးနိုင်ငံတကာလို့ပြောပြီးရှင်ကကိန်းတကာလည်းနိုင်ငံတကာကိုရမကြီးထူတိုင်းရှင်ဒီပြန်ထိခိုက်ခြင်းတွေကကျွန်တော်တို့ကဒီကအတိအကျတော့မသိသေးဘူးက
ပြီးခဲ့တဲ့ဇူလိုင်လ14ရက်နဲ့15ရက်နေ့တွေကလည်းနိုင်ငံရွာနီတိုက်ပွဲဖြစ်ပွားခဲ့ပြီးဆိုင်းဖရာရွာအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်လူ6ဦးထိခိုက်ဒဏ်ရာရခဲ့သလိုဒေသခံရွာသား200လောက်ကလည်းနေရွှန့်ခွာတင်းရှောင်ခဲ့ရပါတယ်အခုလတရက်နေ့နေကင်းပိုင်းကတော့ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းမှာစစ်တပ်ရင်တန်းလုံခြုံရေးအဖွဲ့ကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့မိုးမောက်ဒေသခံတဦးကပြောပါတယ်
။နန်တိန်နဲ့ဟိုဘုံတော်ကြားမှာပေါ့အဲ့မှာတဌာနမှာမိုင်းတလုံးခွဲလိုက်တာပေါ့ခွဲလိုက်တဲ့အချိန်ကျတော့အဲ့မှာသူဒီလုံခြုံရေးပိုင်းကအစင်းလာတဲ့အဖွဲ့ကအဲ့မှာအကြလေးပနတ်ကြီးရောအသေးရောပနာရီဝက်လောက်ကြာရ။
တိုက်ပွဲအတွင်းထိခိုက်ဒေဆုံးမှုတွေကိုတော့မသိရကြောင်းပြောပါတယ်။ ပြီးခဲ့တဲ့လကုန်ပိုင်းကတော့မိုးကောင်းနမတီဝိုင်းမော်မြို့နယ်အတွင်းမှာလည်းစစ်ကောင်စီတပ်နဲ့ KIA အကြားအနည်းဆုံး၄ချိန်ပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးတော့အနည်းဆုံးအရသား2ဦးသေဆုံးခဲ့ရပါတယ်။ဇူလိုင်လ30ရက်နေ့ကလည်းကချင်ပြည်နယ်နဲ့စကိုင်းတိုင်းနယ်စပ်ကနန်းစီအောင်အနီးမှာစစ်ရင်တန်းကိုတိုက်ခိုက်တာတွေရှိပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဟာဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကျယ်ပြန့်လာတာဖြစ်သလိုတခြားပြည်နယ်နဲ့တိုင်းတွေမှာလည်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေအကြားတိုက်ပွဲဖြစ်ပွားတာတွေရှိနေပါတယ်။အခုလိုတိုက်ပွဲဖြစ်ပွားနေချိန်မှာပဲစစ်ကောင်စီဘက်ကထာဝရငြိမ်းချမ်းရေးနဲ့ကိုဗစ်ရောဂါတိုက်ဖျက်ရေးအတွက်အောက်တိုဘာ1ရက်နေ့ကနေစက်တင်ဘာလ30ရက်နေ့အထိနှစ်လအပြည့်အခက်ရစဲရေးတက်တန်းတိုးမြှင့်ကြောင်းကိုဇူလိုင်လ31ရက်နေ့စွဲနဲ့ထုတ်ပြန်ထားပါတယ်ခင်ဗျာ။
ကချင်ပြည်နယ်ဘက်ကစီးရဲအခြေအနေကိုငြိမ်းချမ်းပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဗမော်ဘက်မှာကိုဗစ် -19 ကူးစက်သူတွေများပြားလာနေတဲ့သတင်းကိုလည်းတင်ပြပေးချင်ပါတယ်။ကချင်ပြည်နယ်ဗမော်မြို့အတွင်းရောဘတ်နှစ်ချင်းခရယံမိဘမဲ့ဂေဟာကျောင်းမှာကျောင်းသားအများစုနဲ့ဝန်ထမ်းတချို့မှကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိပါတယ်။ရောဂါပိုးတွေ့ရှိထားတဲ့သူတွေကိုတီးတန့်ခွဲထားတယ်လို့ဘာသာရေးခေါင်းဆောင်တွေကပြောပါတယ်။ဒီမိဘမဲ့ဂေဟာကျောင်းဟာရောဘတ်စစ်ဆောင်စခန်းထဲမှာရှိတာကြောင့်စစ်ဆောင်ပြည်သူတွေယောဂါကူးစက်ခံရမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။ပမော်မြို့ပင်စင်ကုန်းရပ်ကွက်ရောဘတ်နှစ်ချင်းခရီးရမိဘမဲ့ဂေဟာကျောင်းမှာကျောင်းသားများစုနဲ့ဝန်ထမ်းတချို့ကိုဗစ် -19 ယောဂါကူးစက်ခံနိုင်ရကြောင်းစစ်ဆေးတွေ့ရှိခဲ့တယ်လို့ပမော်ခရိုင်စုံနဲ့နှစ်ချင်းခရီးရလူမှုဖွံ့ဖြိုးရေးဌာနတာဝန်ခံဦးထိန်မှန်တော်ကပြောပါတယ်။လွယ
်တဲ့အဖက်မှာဟောတာအုပ်နဲ့ကလေးနှစ်ယောက်သုံးယောက်ဖြားတာပေါ့ဖြားစီကံတပြပြတော့ဘယ်ဆက်နဲ့ဖြစ်လဲတော့မသိဘူးအဲ့ဒါ post ဖြစ်ပြတာပေါ့ပြပြီးအဲ့နောက်နေ့မှာပဲအဲ့ post ဖြစ်ကြတဲ့ကလေးအပြတ်ဆုံးသွားတာသူဒီနဲ့ဆုံးလာလားရေးတော့ကိုယ်ကြီးဒီဆုံးလာလားစတန်ကျောင်းသားပေါ့စတေနစ်ကငါနေပေါ့ခုအဲ့နောက်ပိုင်းမှာသူအချင်းချင်းစစ်တယ်ပြီးမှ post ဖြစ်ရှိတဲ့လူတွေကသူစုပေါင်း49ယောက်ပြန် main ကလေး19ယောက်ယောက်ျားလေး28ယောက်ဝင်ထမ်းနေရောက်ပေါ့
ယောဂါဘူတွေ့ရှိလူနာတွေကိုတီးတန့်ခွဲထားပြီးကုသနေတယ်လို့ပြောပါတယ
်ယောဂါဆစ်ကြည့်လိုက်တော့ positive ပြတဲ့လူတွေကျွန်တော်တို့တက်တက်ခွဲထားတဲ့ဒီမှာသူတို့ဒီအေးအစားပုံမှန်ဖြစ်အောင်တော့ဖြည့်စင်ထားပါဗျာတကယ်လို့ချားကြည့်လာတော့ကျွန်တော်တို့တက်ဆိုင်ရာစီးရုံတွေတော့ကျွန်တော်တို့ပို့ဖို့တော့ဖြည့်စင်ထားပါတော့
ဇူလိုင်လကုန်မှာရောဘတ်နှစ်ချင်းခရီးရမိဘမဲ့ကျောင်းမှာကိုဗစ်ရောဂါတန်ရရှိလူနာသူတေဆုံးခဲ့ပြီးကျောင်းကိုစစ်ဆေးခဲ့ရမှာတော့ကိုဗစ်လူနာတွေကိုတွေ့ရှိခဲ့တာပါဒီမိဘမဲ့ကေဟာကျောင်းဟာရောဘတ်စစ်ဆောင်စခန်းကြီးမှာရှိနေလာကြောင်းယောဂါကူးစက်မှာစိုးရိမ်နေရသလိုကာကွယ်မှုတွေလှုပ်ဆောင်ထားတယ်လို့ပမော်ခရိုင်စုံနဲ့နှစ်ချင်းခရီးရလူမှုဖွံ့ဖြိုးရေးဌာနတာဝန်ခံဦးထိန်မှန်တော်ကပြောပါတယ
်စစ်ဆောင်တွေလည်းအပြင်ထွက်နေလောက်တော့တော့ဘာလို့ချားထားတာပေါ့ဝင်ထဲမှာစီးချမ်းမလို့အဲ့လိုရှိမှထွက်အောင်ကမှခန်းနေပြီးတော့အဲ့လိုချစ်ချထားတာပေါ့ဗျာ။နော်ရောဘတ်ကခန်းမှာ3000ကျော်လောက်ရှိတယ်။3000ကျော်600လောက်ရှိတ
ယ်။ရောဘတ်စစ်ဆောင်စခန်းမှာရှိတဲ့စစ်ဘေးရှောင်တွေဟာ2013ခုနှစ်ကမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့ကြော့ပြန်တိုက်ပွဲတွေမှာနေရာကနေတင်းချောင်နေကြရတာပါ။လက်ရှိပမော်မိုးမောင်မြို့နယ်တွင်မှာတိုက်ပွဲတွေဆက်လက်ရှိနေတာကြောင့်စစ်ဘေးရှောင်တွေနေရာပြောင်းဖို့အခက်အခဲရှိနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
ကချင်ဘက်ကကိုဗစ်ကူးစက်မှုအခြေအနေနိုင်ကွင်းရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကကိုဗစ်လူနာတွေရဲ့ရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှုတွေအကြောင်းကိုလည်းတင်ပြပေးကြပါတယ်ကိုဗစ် -19 ကရောဂါကူးစက်မှုကြောင့်သေဆုံးသူတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာတော့ကိုဗစ်လူနာတွေအတွက်အောက်ဆီဂျင်မလုံလောက်တာတွေရှိနေပါတယ်။ဒီကပ်ရောဂါအခြေအနေကြောင့်စစ်ဘေးဒုက္ခသည်တွေကြားမှာလည်းစားနပ်ရိက္ခာပြက်လက်မှုတွေနဲ့ပါရင်ဆိုင်နေရပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုကိုအောင်မြတ်သူပြောပြပေးပါရှင်
။ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေတယ်လို့သေဆုံးသူဦးရေဟာလည်းတနေ့တစ်နေ့တိုးလာနေတာလည်းဖြစ်ပါတယ်။ဒီအချိန်မှာပဲလူနာတွေအတွက်အောက်ဆီဂျင်ပြက်လက်တာတွေပါရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့အောက်ဆီဂျင်စက်ရုံတွေကထွက်တဲ့အောက်ဆီဂျင်တွေထက်ကိုဗစ်ကူးစက်ခံရသူတွေအောက်ဆီဂျင်လိုအပ်သူတွေပိုများလာတာကြောင့်အောက်ဆီဂျင်ပြက်လက်တာတွေနဲ့ကြုံတွေ့လာရတာဖြစ်တယ်လို့လူမှုရေးလုပ်ငန်းတွေလုပ်ကန်နေတဲ့စာရေးဆရာဝင်းဟင်အောင်ကပြောပါတယ
်။အခုကရောဂါဖြစ်တဲ့လူတွေကများလာတဲ့အောက်ဆီဂျင်လိုနှုန်းကများလာတဲ့အချိန်မှာကျွန်တော်တို့ရခိုင်မှာရှိတဲ့စက်ရုံအနေနဲ့ကတော့ဘယ်လိုမှမနိုင်မနှင်းဖြစ်လာတယ်ပေါ့နော်။အဲ့ဒီအချိန်မှာကျွန်တော်တို့ပြည်ပကိုပြည်မကိုအကူအညီတောင်းရတဲ့အခြေအနေမျိုးကိုရောက်သွားတယ်
။ရခိုင်ပြည်နယ်မှာအောက်ဆီဂျင်လိုအပ်ချက်တွေရှိတာကြောင့်မြောင်းတကကြီးရွာရှိတမရော်ပိုင်းတမနီစက်ရုံနဲ့ကပတ်ဆထုံးမှုတို့ကနေအောက်ဆီဂျင်တွေမှာယူနေရတယ်လို့လည်းပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြည်내ကောင်စီဘက်ကပြောဆိုထားပါတယ်။အဲဒါကြောင့်ရခိုင်ပြည်နယ်ကမြို့နယ်တိုင်းလိုလိုမှာကိုတူကိုတာအောက်ဆီဂျင်စက်ရုံတွေတည်ဆောက်ဖို့လှုပ်ဆောင်နေကြတယ်လို့လည်းလူမှုရေးလုပ်ငန်းတွေလုပ်ကန်နေတဲ့စာရေးဆရာဝေဟင်အောင်ကဆက်ပြောပါတယ်။
လောလောဆယ်ကတော့ကျွန်တော်တို့ဘယ်လိုပြောမလဲဆိုရင်မျိုးနေတိုင်းအလိုလိုကတော့သူတို့ကိုယ်သူကိုယ်ထားစက်ရုံနဲ့တိစောက်ဖို့အတွက်ကြိုးစားနေကြတာကိုကျွန်တော်တို့လည်းမြင်ရတယ်တွေ့လေးတွေ့ရတယ်ကျွန်တော်တို့အားပေးတာလေးရှိတယ်အကျွန်တော်တို့ဆိုရင်လည်းစစ်တပ်မျိုးမှာကိုကဒီအားနဲ့မနဲ့ဝင်ပြီးတော့ကျွန်တော်ကူတာပေါ့နော်ဒါပေမဲ့ဒီဟာကလေးကြတာကိုစက်ဆိုတာကလေးကျွန်တော်တို့ဟိုအလွေကာတဝေလို့ရတဲ့စက်မဟုတ်ဘူးပေါ့နော်ဟိုနိုင်ငံကိုဖျက်ချီပြီးတော့ဟိုဖျက်ကျော်ပြီးတော့အရာမို့ဟိုလက်တော်ကတော့ကျွန်တော်တို့စက်ရုံကဘယ်လိုလဲဆိုရင်ပြင်ဆင်ထားရုံတော့ပဲရှိသေးတယ်โอ้ကျွန်တော်တို့စုံစမ်းကြည့်တော့ကျွန်တော်တရားတော့ဆိုရင်တော့ဒီပြေပန်းကနေဆက်ရောက်တဲ့ဟာကိုတော့ကျွန်တော်တို့မကြားသေးဘူးခင်ဗျာ
ကိုဗစ်ကူးစက်မှုတွေတိုးလာတာနဲ့အများပြည်내ကောင်စီဘက်ကကက်ရော့ကဆိုင်ရာစီမင်းတွေတင်းကျပ်ထားတယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ဘက်ကလည်းနှစ်ပတ်တာ stay at home နေဖို့ထုတ်ပြန်ထားပါတယ်ဒီလိုကက်ဘေးအခြေအနေမှာပဲစစ်ဘေးဒုက္ခသည်စခန်းတွေမှာလည်းစားနပ်ရိက္ခာပြတ်လတ်မှုတွေရှိနေတယ်လို့ဒုက္ခသည်တွေကိုစားနပ်ရိက္ခာထောက်ပံ့ပေးနေတဲ့စာရေးဆရာဝင်းအောင်ကပြောပါတယ်
ကြည့်ရင်ကစစ်ဆောင်တွေကတော့တော်တော်လေးကိုဒုက္ခရောက်တယ်လို့ကျွန်တော်တို့မြင်ရတယ်။ဘာဖြစ်လို့ဆိုရင်ကိုကကျွန်တော်တို့ဒီကနေဟိုလူမှုအဖွဲ့အစည်းတွေပဲဖြစ်ဖြစ် ICRC ဖြစ်ဖြစ်ကနေ WFP ဖြစ်ဖြစ်သူတို့စီကပေးတဲ့ဟာကကြရင်သူတို့တဲ့လောက်လောက်ငန်းငန်းအခြေအနေမရှိဘူး။ဒီမှာဒီလူတွေကဘာဖြစ်လာလဲဆိုရင်ဒီဥမာနင်းတဲ့ရရောရှိရကြ။ဥမာတချို့ဆိုရင်တောင်မော်တွေကိုသွားတဲ့ဟာရှိရတာသူတို့အဲ့မှာသွားပြီးတော့ဥမာတချို့ဆိုရင်ဟင်းရှားထင်းရှားအချို့တွေအလုံးသွန်းလုပ်တယ်ပေါ့သူတို့အဲ့ကနေနင်းနင်းမပြောပြလောက်ရမပြောပြလောက်တဲ့ငွေကြေးကွန်မင်းသားစုတွေပေါ့သူတို့ဟိုစူးစမ်းပြီးတော့ရက်တင်နေရတဲ့အခြေအနေတွေရှိရဲ့အခုကကိုဗစ်ဖြစ်လိုက်တဲ့အချိန်မှာတနင်္ဂနွေတနင်္ဂနွေမရတော့ဘူးဟိုလူတွေကလည်းတရော်ကတရော်ကိုလာခွင့်မပြုတော့ဘူးဗျာအဲ့အချိန်မှာသူတို့အတွက်ကတော်တော်လေးကိုဖက်ဆင်းပြီးတော့ဒုက္ခရောက်တဲ့အခြေအနေမျိုးဖြစ်သွားတယ
်မြေပုံမျိုးနဲ့အတွင်းကလူဦးရေ1000နီးပါးရှိတဲ့ကန်ထောင်ကြီးစစ်ဆောင်စခန်းမှာဆိုရင်ကိုဗစ်ကာလစာနေအိတ်ကထောက်ပံ့မှုတွေမရှိတာကြောင့်သမင်းဝါအောင်မစားရတဲ့အခြေအနေကိုရောက်သွားတယ်လို့ကန်တန်ကြီးဆစ်ဆောင်စံကဦးစံလာတော်ကပြောပါတယ
်။ရိုက်ခါတော့ကိုကြီးဒီလိုလေမိုးကလည်းကြည့်တယ်။အဲနားပြည်ဒီရိုးကနဲ့လည်းပတ်တက်လာလေကိုကြီး။အဲအဲ့ဒီခါလူတွေကလည်းအလုပ်ကိုလုပ်ဖို့မထွက်ရဘူး။ဟောဟုတ်ကဲ့ထားမွန်းတယ်မရောက်ဘူးခွေကဒီကလည်းမရောက်ဘူးလေ
။ရခိုင်ပြည်နယ်မှာမနေ့ကအထိကိုဗစ်ကူးစက်ခံရသူ2900ကျော်အထိရှိနေပြီးသေဆုံးသူ180ကျော်အထိရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ဘက်ကကိုဗစ်အခြေအနေကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်။ကိုဗစ်ရောဂါကူးစက်မှုတွေပြင်းထန်နေတဲ့မြန်မာနဲ့နယ်ချင်းဆက်နေတဲ့ထိုင်းနိုင်ငံဘက်ချက်မှာပြည်နယ်တချို့ညမထွက်ရအမိန်ထုတ်ပြန်လိုက်တဲ့အကြောင်းလည်းဆက်ပြီးပြောပြခြင်းပါတယ်။ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ပြည်နယ်73ပြည်နယ်ကနေ29ပြည်နယ်အထိထပ်တိုးကျညာခဲ့တာမှာတော့မြန်မာနိုင်ငံနဲ့နီးတဲ့ထပ်ပြည်နယ်လည်းပါဝင်ပါတယ်။ဒီထပ်ပြည်နယ်ထဲမှာတော့ည9နာရီကနေမနက်4နာရီအထိညမထွက်ရအမိန်ထုတ်ပြန်လိုက်ပါတယ်။နေ့အချိန်တွေမှာလည်းဆေးရုံဆေးကန်းစတဲ့အရေးကြီးကိစ္စသွားလာတာကလွဲပြီးတော့အပြင်မထွက်ဖို့ကန့်သက်ပိတ်ဆို့မှုတွေလုပ်ထားပါတယ်။ဒီကြောင့်ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုတွေနေ့စဉ်တောင်းချီတိုးနေတဲ့အတွက်ကူးစက်မှုအဆိုးဆုံးပြည်နယ်73ခုကနေ29ခုအထိထပ်တိုးကျညာခဲ့ရမှာမြန်မာတွေတိမ့်ချီအလုလုကန်နေတဲ့တပ်ပြည်နယ်လည်းပါဝင်လာပါတယ်။တပ်ပြည်နယ်မှာတော့ညမထွက်ရအမိန့်ကိုပါထုတ်ပြန်လိုက်ကြောင်းမြန်မာလူသမားတိမ့်နေချီရှိတဲ့မဲဆောက်မှာလည်းကူးစက်မှုတွေများလာနေကြောင်းမဲဆောက်မြို့ကသတင်းသမားတအူးလည်းဖြစ်မြို့ကန်တအူးလည်းဖြစ်တဲ့ဦးဝင်းမြင့်ကအခုလိုပြောပြပါဗျာ။ဟိုည
ကူးနိုင်ရင်ညလေးနိုင်ပြီးပြင်ဆင်ရဒီတော့ဒီကိမာနဲ့ဒီလိုအရင်လုံးဝအပြင်မထွက်ရဆိုတော့အမေထုတ်ပြန်တယ်
။ဘယ်ဟ
ာကြီးနေမှုလုံးမှာလဲ။ဟိုသုံးရက်နေ့ကနေစမှာလဲ။အလုံးနဲ့စနေဖို့ပြရ။ဒီကိတော့ဘန်ကောင်းနဲ့အဲဒီဘန်ကောင်းပေါ့ဝင်ကြည့်ရင်တော့တောင်ပိုင်းဒီကထိုင်းတောင်ပိုင်းရဲ့ကျွန်းမသား
။တက်ပြီနဲ့အုတ်ချွေရမှုဖုံရက်ဖြစ်ယုံရက်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ကမီจังหวัดตาของเราด้วยครับเดิมจังหวัดตากเรา
ကျွန်တော်တို့ပြည်내ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကအရေးကြီးဆုံးဖြတ်ချက်ကိုချမှတ်လိုက်ပါတယ်။တက်ပြည်내ဟာကူးစက်မှုအမြင့်ဆုံးဖြစ်တဲ့အနီရင့်ရောင်အဆင့်ဖြစ်သွားပါပြီ။တက်ပြည်내တွေကမြို့နယ်အားလုံးကိုညမထွက်ရအမိန့်နဲ့နေ့မှလည်းအိမ်ပြင်မထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။အခုလိုမျိုးအရေးကြီးဆုံးဖြတ်ချက်ကိုတော့ဩဂုတ်လ3ရက်နေ့ကနေ18ရက်နေ့ထိတက်မှတ်လိုက်တာဖြစ်ပါတယ်ဆိုပြီးပြောသွားတာပါ။တက်ပြည်내အုပ်ချုပ်ရေးအဖွဲ့ရဲ့ညွှန်ကြားချက်ထဲမှာတော့နေကင်းဘက်တွေမှာလည်းမဖြစ်မနေအစားအသောက်အသုံးဆောင်ဈေးဝယ်ထွက်တာဆရာဝန်ပြတာဆေးကုသမှုခံယူတာကာကွယ်ဆေးထိုးနှံတာကလွှဲရင်အပြင်မထွက်ကြဖို့တိုက်တွန်းထားပါတယ်အပြင်ထွက်တဲ့သူတွေကတော့အစိုးရကသတ်မှတ်ထားတဲ့ကဲ့ယောဂါကာကွယ်ရေးအစီအမံတွေတိုက်လိုက်နာကြဖို့လည်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံသားများနဲ့စီကားနေတဲ့မဲဆောက်ဈေးကိုတော့ ออกุลาเลียนิกานิเซเยนิทีตะบัดจาไปท้ามาဖြစ်ပါတယ်ပြီးခဲ့တဲ့ဂျွန်လကစပြီးတက်ပြီနေတဲ့မှာနေ့စဉ်ဒီပါရာနဲ့ချီပြီးကုဆတ်မှုတွေဖြစ်လာခဲ့ပြီးဆေးရုံတွေမှာလည်းကိုဗစ်လူနာတွေနဲ့ပြည်လာပါတယ်အခုဆိုရင်အိမ်တွေမှာလည်းကိုဗစ်လူနာတွေနဲ့ပြည်လာပြီးတချို့တွေကတော့ဆေးရုံဆေးခန်းကိုတွားလို့မရတဲ့အတွက်အိမ်တွင်းကုသမှုတွေပဲလုပ်နေကြရတာတွေလည်းရှိကြပါတယ်တနင်္ဂနွေလုံးနဲ ตะตองชิดทองนี้บาสิบาเดเตซงตุกาเลงาดอกเตียชอกเซ็ดชิอุติสิบาบีเนเซนลุติยาจอเตซงนี้บาเดกุเซ็ดตุเรแท้มารอมะมาชิเจ้าโลตะมางาตองจอกุเซ็ดคันนาบาเดရှင်
VOA American တန်ရဲ့ရုပ်တံရဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု ဖြစ်တဲ့ nlink.com/download/website မှာ application ရယူနိုင်ပါတယ်เนาะ
VOA American တန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်တိုက်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်
COVID-19ကပ်ရောဂါကူးစက်ပြန့်ပွားနေတဲ့မြန်မာနိုင်ငံမှာတချို့ဒေသတွေမှာရေကြီးရေရှမ်းဖြစ်နေတာကြောင့် COVID လူနာတွေဟာထပ်ပြီးတော့ဒုက္ခရောက်နေကြရပါတယ်။ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်ကလူမှုကူညီရေးအဖွဲ့တွေဟာရေဘေးကြားကနေလူနာတွေကိုကူညီပေးနေရတဲ့အခြေအနေဖြစ်ပါတယ်။ဒီကြောင့်ဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်ကနေကိုဇော်ဝင်းလိုင်းတင်ဆက်ထားတာနားဆင်ပါရှင်။
ဒီကိုဗစ်တက်တဲ့အလိုင်းမှာတနစ်တာယောဂါကူးစက်ခံရသူအတီးပြူလူနာပေါင်း6000ဝန်းကျင်နဲ့သေဆုံးသူ300ကျော်အထိရှိနေပါတယ်။ဒါဟာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဓာတ်ခွဲအတီးပြူနိုင်တဲ့အရေအတွက်ဖြစ်ပြီးမြေပြင်မှာယောဂါကူးစက်ခံရသူနဲ့သေဆုံးသူဟာဒီထဲမှာကများနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရာဟိတအဖွဲ့တွေကပြောထားပါတယ်။ ယောဂကူးစက်ခံရသူတွေကျန်းမာရေးဆောင်ရှားမှုရနိုင်ဖို့ဟာအာနာသိမ့်ပြီးချိန်မှာကျုံရတဲ့ကိုဗစ်-19ရာလိုင်းကာလမှာခက်ခဲနေသလိုလူနာတွေအရေးပေါ်လိုအပ်တဲ့အောက်ဆီဂျင်ကိုအချိန်မီရနိုင်ဖို့ကလည်းအခုအချိန်ထိခက်ခဲနေတော့မှာဒါအပြင်သေဆုံးသူထောင်ချီရှိနေတဲ့ရန်ကုန်မြို့ကတောက်တန်တွေမှာလည်းအလောင်းတွေကိုအချိန်မီမိသကျိုးပေးနိုင်ဖို့ပရာဟိတအဖွဲ့တွေအလဲကျဆောင်ရွက်နေရပါတယ်။ ဒီလိုကံယောဂါကာလအခက်အခဲမျိုးစုံရင်ဆန်နေရတဲ့အခြေအနေမှာပဲတချို့ဒေသတွေမှာမိုးကြီးရေရှမ်းတာတွေကြောင့်ပိုပြီးဒုက္ခရောက်ခဲ့ကြပါတယ်။ကိုဗစ်လူနာတွေတာမကစစ်ဘေးရှောင်စခန်းတွေပါရှိနေတဲ့ရခိုင်ပြည်နယ်မှာလည်းမိုးရွာသွန်းမှုပြင်းထန်တဲ့အခြေအကြောင်းရေကြီးမှုကိုပါကြုံခဲ့ကြရပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့မှာပြီးခဲ့တဲ့အင်္ဂါနေ့တုန်းကရေတက်ခဲ့တဲ့အခြေအက
ကျွန်တော်တို့ဒီတန်းရှင်မှာရှိတဲ့အဲကျိုးကျော်ရောပြပြလို့ပြင်သာတို့ကလည်းပြီးတော့ပူပြီးတော့ကျွန်တော်နေရတာပေါ့ဟုတ်ဟုတ်အခုလောလောဆယ်ရတော့လက်ရှိတော့ကျွန်တော်နှလုံးရှိတယ်ဒါမှကျွန်တော်ထုတ်ဖို့ခက်ခဲဖြစ်နေတယ်သူမရှိတော့အဲ့မှာယူလို့မရအဲအဲဆေးရုံမလဲလူနာတွေကအကုန်ကြီးတွေဝင်နေတာ ਉਹ
ကလချောင်းစစ်ဘေးဒုက္ခတဲ့စခန်းတာဝန်က
ဦးလာထွန်းရေကပြောပါတယ်။အော်အခုရေကြီးနေတာနဲ့စစ်စာရေးတောက်ရေပေါ့စစ်စာရေးတောက်ရေကိုတင်းနဲ့ဆိုတော့ရွာကလေးဆိုအပြောင်မထရဘူးပေါ့ကိုစေရတဲ့နေအကုန်လုံးဒါစစ်စာရေးတောက်ရေနဲ့ခဲခဲတွေညွန်နေရတာပေါ့ကိုအော်အခုကိုရေကလေးရေတဲနေတာပေါ့ရေကလေးတဲနေတာကိုပြင်းနေကလေးဆိုဘာမှအပြောင်မထလို့လုဆောက်ဖို့မရဘူးဆိုရင်တော့စစ်စာရေးတောက်ရေနေထင်ပါတော့အကုန်လုံးခဲခဲဖြစ်နေတာပေါ့ကို
မော်လမြမြို့မှာဆိုရင်လည်းနေအိမ်ထဲအထိရေဝင်တာကြောင့်အောက်ဆီဂျင်ရှိရတဲ့လူနာတွေခုံစင်းစင်းထပ်ပြီးကိုယ့်ရဲ့နေအိမ်အတွင်းမှာပဲပြဿနာကိုရင်ဆိုင်နေကြရပါတယ်တင်းတင်းသာရေးတိုင်းပကိုးတိုင်းနဲ့အေယာဝတီတိုင်းအပြင်ကရင်ပြည်နယ်မှာလည်းမိုးကြီးရေရှမ်းမှုတွေကြောင့်ဘေးလွတ်ရာရွှေ့ပြောင်းရသူထောင်နဲ့ချီရှိနေပါတယ်မိုးများတဲ့ကာလဖြစ်လို့မြေချောင်းနှစ်ဘေးနေထိုင်သူတွေအနေနဲ ဟိုဖြစ်နေကြဖြစ်တဲ့ခဏဖြစ်တော့ဂျွန်လိုင်းလားဩဂတ်စတည်းမှာအဲ့တော့ကြောင့်မြေချောင်းပြီးနားမှာရှိတဲ့ဒီလူတွေအနေနဲ့မိတို့ရည်စည်ကြနေမှာဒီအမိုးကြီးမယ်ဆိုတဲ့ဘောကခံမှန်းချက်တွေအများကြီးရှိလာပြီဆိုရင်တော့အထူးသတိပြုဖို့လိုပါနဲ့ညည်ရုပ်ရည်မြင့်တက်လာလို့အများကြီးဖြစ်နိုင်ပါတယ်
ယောဂအတီးပြုတ်လူနာတနေ့ထက်တနေ့တိုးလာတဲ့မြန်မာနိုင်ငံကိုဗစ်တတိယလိုင်းမှာတရုတ်နိုင်ငံထုတ် Sinopharm ကာကွယ်ဆေးကိုထုတ်နှံပေးဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြင်ဆင်နေပါတယ်။ဩဂုတ်လပထမပတ်ကနေစပြီးတိုင်းနယ်ပြည်နယ်အသီးသီးမှာစတင်ထုတ်နှံပေးသွားမယ်လို့လည်းသိရပါတယ်။ယောဂကုသမှုအခြေအနေတွေကြောင့်နေရာတချို့ကိုအသွားလာကန့်တတ်ထားပြီးအခြေခံပညာကျောင်းတွေကိုလည်းယာယီပိတ်ထားပါတယ်။ယောဂကုသခံရသူနဲ့တေဆုံလုံးတိုးလာနေတဲ့အချိန်တွေမှာလူနာတွေဟာအခက်အခဲမျိုးစုံရင်ဆန်နေရတဲ့ကြားကကာယောဂါကိုလည်းကိုဒူကိုဒစနစ်နဲ့တိုက်ဖြစ်နေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
သတင်းတော်မှတ်စုအစီအစဉ်ကိုကိုစောဝင်းလိုင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာဩဂုတ်လကနေစလို့3လတာကာလအတွင်းစားနပ်ရိက္ခာမလုံလောက်မှုပိုပြီးတော့ဆိုးဝါးလာမယ်လို့ကုလသမဂ္ဂအဖွဲ့တွေဖြစ်ကြတဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP နဲ့စားနပ်ရိက္ခာနယ်စိုက်ပျိုးရေးအဖွဲ့ FAO တို့ကသတိပေးလိုက်ပါတယ်နိုင်ငံရေးအကြက်တဲနောက် COVID-19 ကပ်ဘေးရောဂါတွေကြောင့်အလုံးလက်မဲ့တွေဖြစ်လာကြတာနဲ့အတူတူပဲလက်ရှိအနေအထားမှာတော့ပြည်သူအချင်းချင်းလှူဒန်းမှုကိုအားထားရပ်တည်နေကြပေမဲ့ရေရှည်အတွက်မှာတော့မရေမယာဖြစ်နေကြပါတယ်ဒီအကြောင်းဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကီထိုက်စူးစီးတင်ပြထားတာနားဆင်ပါရှင်
COVID-19 ကပ်ဘေးရောဂါနဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံရဲ့စီးပွားရေးနှေးကွေသွားချိန်မှာဆင့်အနာထပ်ပြီးသိမ်းခံရတာကြောင့်2022ခုနှစ်နောက်ကအစောပိုင်းအရောက်မှာမြန်မာလူဦးရေရဲ့ထက်ဝက်ဆင်းရဲမွဲတည်တဲ့အခြေအနေမျိုးထိဆုပ်ယုပ်ကျဆင်းသွားနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကသတိပေးထားပါတယ်။တစ်ချိန်တည်းမှာပဲအခုဩဂုတ်လကနေနိုဝင်ဘာလအတွင်းကမ္ဘာပေါ်မှာစားနပ်ရိက္ခာမလုံလောက်မှုကြောင့်ဆလောင်မုတ်တိမ်မှုတိုးလာမဲ့နိုင်ငံ23ခုထဲမှာမြန်မာနိုင်ငံကိုကုလသမဂ္ဂကထည့်သွင်းလိုက်တာဖြစ်ပါတယ်
။ Conflict continues to be the primary driver for the
ဆန္ဒရိက္ခာမလုံလောက်မှုနဲ့အကြီးအကျယ်ရင်ဆိုင်ရမှုအများစုကပဋိပက္ခတွေကြောင့်အဓိကဖြစ်ပါတယ်။ပဋိပက္ခနဲ့တစ်ဆက်တည်းဖြစ်ရတာကတော့လူသားချင်းစာနာမှုအကူအညီတွေကန့်သက်ခံရမှုဖြစ်ပြီးဒီကိစ္စကြောင့်လဲဆန္ဒရိက္ခာမလုံလောက်မှုကိုထပ်ပြီးဆိုးရသွားစေပါတယ်လို့ FAO ဂျီနီဗာရုံးရဲ့အကြီးအကျယ်Patrick Jackson ကပြောခဲ့တာပါ။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ဘက်ကတော့မြန်မာပြည်တွင်းမှာလူပေါင်း3000ကျော်စားနပ်ရိက္ခာပြက်လက်နိုင်တယ်လို့ခန့်မှန်းပြီးရိက္ခာထောက်ပံ့နိုင်ရေးပြင်ဆင်ထားကြောင်းအစိုးရပိုင်းတို့ကပြောဆိုထားတာပါ။လက်ရှိမှာလည်းစားနပ်ရိက္ခာရရှိရေးအတွက်အကူအညီတောင်းရသူတွေရှိနေပါပြီ။ရန်ကုန်မြို့မှာရိက္ခာနဲ့စေဝါထောက်ပံ့ကူညီပေးနေသူတဦးကလက်ရှိအခြေအနေကိုအခုလိုပြောပါတယ်။
တကယ်လည်းတရတော့မဟိုဟာ first week second week မှာလည်းလीဟိုတော်တော်များများစီးပွားရေးကတက်တဲကုန်ရပြီအဲဒီလိုဓာတ်ထဲမှာဟိုတက်တဲလာမှုရေအများကြီးဖြစ်လာတဲ့ဓာတ်ထဲမှာလှုပ်လှုပ်ကိုင်းလို့မရတဲ့ဒါမှဒီတက်တရလိုင်းကလည်းထပ်ဖြစ်လာတယ်နိုင်ငံရေးအကြောင်းလေးတွေကလည်းအများကြီးဖြစ်နေတယ်ဆိုမှဒါစီးပွားရေးတက်နေတိုင်းမှာတမန်မှာဟိုကသာဝန်ကြီးတက်တဲ့အချိန်မှာဒီတက်တရလိုင်းကဖြစ်လာတော့တချို့အိမ်တွေမှာဆိုရင်မိသားစုလိုက်အဲ့လိုမျိုးဟိုကိုဗစ်ကိုရင်ဆိုင်လာရတာရှိလာတယ်အဲ့ဒါကြတော့သူတို့မှဘလို့မှစောင့်ဝင်နေရင်ပြောနေမှဟိုဖောက်ဝယ်မှုပြောနေချက်တောင်မစားနိုင်တဲ့အနေအထားမျိုးတွေဖြစ်လာတဲ့သူတွေလည်းဖြစ်လာတယ်ဟိုဖောက်ဝယ်ဖို့ကြတော့လေဒီငွေကြီးရမ်းခက်ခဲလာတာမျိုးတွေလေအဲ့ဒါတွေကတော့ဟိုတကယ်လက်ပြီးမှရင်ဆိုင်နေရတာအဲ့ဒါမြေပြင်ရှင်တွေကတော့တကယ်အမှန်ပဲမှအဲ့ဒီလိုကြတော့နောက်ဆုံးဟိုတူတူကိုကဘလို့မှတော့ဟိုကို့မှမရှိတဲ့ဥစ္စာကိုထုတ်ပြီးတော့ပြောချင်တာမဟုတ်မြန်မာသဘောတရားအရဆိုပူတော်အချက်တောက်ကြည့်နေတယ်လေဒါနဲ့အခုရှက်ပြီးတော့အလံထောင်ရတဲ့အဆင့်ကိုရောက်လာတဲ့အနေအထားမျိုးတွေဖြစ်ကုန်ကြတော့အဲ့လိုမျိုးကိုယ်ပတ်ဝန်းကျင်ကြီးကိုလိလာတော့ပတ်ဝန်းကျင်မှာလည်းမကောက်အောင်အများကြီးဖြစ်လာလေ
ဟုတ်ကဲ့ရှင်အဲ့တော့ဒီလိုအကူအညီပေးရတဲ့အခါမှာလူတွေကလာပြီးတော့ဆက်သွယ်တာလားဒါမှမဟုတ်ဒီလူတွေကဘလို့အကူအညီတောင်းကြပါသလဲရှင်
မအဲ့ဒါကကြတော့ Facebook မှာကအဲ့လိုမျိုးဆက်သွယ်မှုတွေရှိလာတယ်။အဲတချို့ကြတော့လေဟိုအချင်းချင်းအပေါင်းအသင်းအတိုင်းဝိုင်းချင်းချင်းပေါ့သူကတော့အဲ့လိုဖြစ်နေတယ်။အဲ့လိုမျိုးလေးတွေသတင်းပေးလာတာတွေရှိတယ်။နောက်ကျမတို့ကြတော့ writer စိတ်နည်းနည်းရှိတဲ့အခါကြတော့ writer အချင်းလုပ်တဲ့ကလေးလေးချင်းမှဟောကျွန်တော်တို့ရက်ကွက်ထဲမှာတော့ဒီလိုဒီလိုဖြစ်နေအင်္ဂလိပ်ကဘယ်နဲ့အင်ရှိပါလဲ။အလန်ထောင်းထားတာဘယ်လိုရှိနေပါပြီ။အဲကျမတို့အဲ့လိုမျိုးပေါ့အလန်ထောင်းထားတဲ့အင်္ဂလိပ်ဆို Facebook မှာတွေ့ရတာမျိုးလေးဆိုအားလေးတွေရှာပြီးလိုက်ကြည့်ရတာပါခမ။
အဲ့တော့ဈေးကွက်ထဲမှာအခုအဓိကစားကုန်ပေါ့နော်စံတို့စီတို့ဝယ်ရတဲ့အခြေအနေကရောလွယ်လွယ်ကူကူရှိပါသလားဈေးတက်သွားပါပြီလားရှင
်စံနဲ့စီနေကတော့ဈေးမတက်ဘူးမှာအဆင်ပြေတယ်ဈေးတက်တာဟာတခြားလိုခောက်ဆဲကြအောင်တို့အလွယ်တကူစားလို့ရတဲ့အလိုချက်အူအဲ့ဒီဟာတွေကဈေးတက်သွားတာမှာစံနဲ့စီကတော့အခုချိန်ဈေးငင်နေပြီ
ဟုတ်ကဲ့
လွယ်တူလဲဝယ်လို့ရပါတယ
်ဟုတ်ကဲ
့အခုကျမတို့ဝယ်လို့နေရတဲ့အိတ်25ပြည့်တဲ့အိတ်ကို3000ပေါ့အဲ့လောက်တန်းလေးတွေကျမတို့သုံးနေကြတာပေါ့အရင်ကောင်းပြီးတော့မဟုတ်ဘူးပေါ့အရင်ကောင်းနေဆိုရင်တော့၄၅၆တောင်းနေလေးတွေရှိတာပေါ့ဒါပေမဲ့ကျွန်တော်တို့ဒီအခုလက်တော်တော့ကိုယ်မှိုင်ရှိတဲ့ငွေလေးတွေနဲ့အဆင်ပြေအောင်တက်ဆက်ကြဖို့ကြတော့ကျွန်တော်တို့အဲ့လိုမျိုးလေးတွေလုပ်တာပေါ့
တစ်ချိန်တည်းမှာပဲအလုပ်လက်မဲ့ဖြစ်သူတွေလည်းရှိနေကြတာပါပြီးခဲ့တဲ့ဇူလိုင်လအတွင်း ILO နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်ရဲ့အစည်းအခမ်းစာဖော်ပြချက်အရတော့မြန်မာနိုင်ငံမှာ2022ခုနှစ်ပထမနှစ်ဝက်အတွင်းအလုတ်ချိန်ခမန်းကြီး14ရာခိုင်နှုန်းလောက်ဆုံးရှုံးခဲ့ရပြီးဒါဟာဆိုရင်အချိန်ပြည့်လောက်သားအနည်းဆုံး 1.2 တန်းနဲ့ညီမျှတယ်လို့ဖော်ပြခဲ့တာပါစီးပွားရေးကဏ္ဍအလုံးမှာတက်ရောက်ထိခိုက်ရပြီးဒီထဲမှာတော့စားလုပ်ရေးလုပ်ငန်းအထည်ချုပ်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေအထင်အဆုံးဖြစ်တယ်လို့လည်းဖော်ပြပါတယ်ဆီယနာတင်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာအလုတ်အကိုင်ဆုံးရှုံးရမှုနဲ့လုတ်သားစည်းကွက်အခြေအနေကလည်းဆုတ်ယုတ်လာတယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့ချုပ် ILO ကပြောဆိုထားပါတယ်။လှိုင်းတရားကလုတ်သားတဦးကလည်းလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်
။ကြံကြဝေးဆိုတဲ့ဆိုင်ုံကြီးပေါ့ဒီဆိုင်ုံကြီးလုံးဝအောင်ပိတ်ပိတ်တာပေါ့နော်ဥရိမဲ့ပိတ်ပိတ်တာလည်းရှိသေးတယ်ခါကျွန်တော်ဒီမြန်မာလူစီလိုဘရော့အဲ့ဆိုင်ုံညာကြီးပေါ့ကျွန်တော်ဒီစီလိုမြန်မာတို့အဲ့လိုဆိုင်ုံကြီးဟိုလက်ရှိမှာလုတ်လက်မဲ့လူကြီးတွေတခြားပို့ပို့တူးလာငါလုံးဝပိတ်ပိတ်တာပေါ့နော်ကြံကြဝေးလို့ဒီဟိုဒီညာရီယိုဟန်ဒီဘာဒီတက်ရှော့ချာရီတာတုတ်တတရီကလုံးဝအားရရှိတယ်မဟုတ်လား
ဘယ်လိုစက်ရုံမျိုးတွေပိတ်ပါသလဲရှင
်ဟုတ်အဓိကတော့အထည်ကျုံစက်ရုံတွေပေါ့နော
်ဟုတ်ကဲ့အခုလက်ရှိဟိုအလုတ်အကင်ဆက်ဖြစ်နေတဲ့စက်ရုံတွေကဘယ်လိုစက်ရုံတွေအလုတ်အကင်ဆက်ဖြစ်နေပါလဲ
ဟုတ်လက်ရှိတော့ဒီကျွန်တော်ဒီအချို့ဒီဆက်ဖြစ်တယ်ပေါ့ဆက်ဖြစ်တယ်ဆိုတော့မှဒူသားဒူသားပဲစီလေလေပတ်နိုင်တယ်ပေါ့နော်အများကြီးတော့ဒီအရင်လိုမျိုးလေပတ်တဲ့ဆက်ရုံတွေမဟုတ်ဒီအထည်ကျုံစက်ရုံတွေပါတယ်နော်ဒီကျေကျေဆုံးကပိတ်တဲ့ဆက်ုံတွေများပြလာတယ်။နောက်ဒေတာရှော့ချတဲ့ဆက်ုံတွေများပြလာတယ်။ဒါနဲ့လက်ရှိအချို့ကျေကျေဆုံးတွေကြောင့်လည်းဟိုဟာလဲရောလဲတက်နေပါဒါနဲ့လောက်အင်အားကြီးလုံးဝဝင်ရှော့ချပေးကြတာလည်းအားကြီးရှိနေမဟုတ
်။အဲ့တော့ဒီအလုံးမရှိတဲ့သူတွေဘယ်လိုရက်တည်နေကြပါသလဲရှင်
။ဟောအလုံးမရှိတဲ့သူတွေရောကျွန်တော်တို့အခုဒီလိုအခြေအနေမှာကျွန်တော်တို့ရရအလုပ်ကိုနေသားအလုပ်ကိုဟာမျိုးပေါ့လားဒီရရအလုပ်ကိုလိုက်လို့မရတယ်ဗျာနော်အခုအခြေအနေအလုပ်ကတအားပါနေကြတယ်ဗျာနော်။ဒီဆက်ုံတွေမရှိရတော့ကျွန်တော်တို့ဒီလိုဟိုဆောင်လူကြီးမှာလိုက်ပြီးတော့ဟိုဒီနေသားပေါ့နော်ပယံလို့လောက်တဲ့ဟာမျိုးတချို့ကြောင့်လည်းဒီလိုမရှိတော့ရဲပေါ့နော်ဒုက္ခအကြေတိတ်နဲ့ရင်ဆိုင်ပြီးတော့ဒီတိုင်းပဲရင်ဆိုင်နေရတဲ့ဟာမျိုးတွေရှိရောအဓိကအလုံးလက်မဲ့ရာများလာရဲသူအလုံးကလုံးဝရှားတဲ့ရှားလာရအောင်
မတင်ကြီးထိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကိုနဲ့မကွာဝတ်ထားနိုင်တဲ့ smart watch လို့ wearable device ပစ္စည်းတွေကနေကိုမှ COVID-19 ရောဂါကူးနေသလားဆိုတာကိုယောဂါလက္ခဏာမပြခင်ကတည်းကပြောနိုင်သလားဆိုတာကိုသူတေတီတွေလေ့လာနေကြပါတယ်။အဲ့ဒီချိန်မှာပါကိုယ့်ရဲ့နှလုံးခုန်နှုန်းအသက်ရှူနှုန်းတွေကိုတိုင်းတာပေးနိုင်တဲ့ smart ပစ္စည်းတွေကနေကျန်းမာရေးအခြေအနေအပြောင်းအလဲကိုကြိုပြောနိုင်မလားဆိုတဲ့အကြောင်းမဆုမျက်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင
် VOA မြန်မာပိုင်းရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမျက်မုံပါကိုယ်လက်လှုပ်ရှားအားကစားလုပ်သူတွေ၊ကျန်းမာရေးလိုက်စားသူတွေဝတ်ဆင်ကြတဲ့ smart watch လက်ပတ်နိုင်တွေအပါအဝင် wearable device ပစ္စည်းတွေကနေကိုယ်မှာ covid-19 ရောဂါကူးနေပြီလားဆိုတာကြိုတင်သိနိုင်ဖို့လေ့လာနေကြပါပြီ။ကိုယ်နဲ့မကွာနေနေညညဝတ်ထားကြလေးရှိတဲ့အဲ့ဒီပစ္စည်းတွေဟာကိုယ်ခန္ဓာကိုယ်ရဲ့ကနှလုံးခုန်နှုန်းအသက်ရှူနှုန်းအိတ်ချိန်အတိုင်းအတာကုန်ဆုံးသွားတဲ့ calorie စသဖြင့်အိတ်နေတဲ့အချိန်မှမကျန်ကိုယ့်ရဲ့လှုပ်ရှားမှုတိုင်းကိုမှတ်တမ်းတင်ပေးပါရစေ။သက်ဆိုင်တဲ့ app တွေမှာအဲ့ဒီမှတ်တမ်းတင်ထားတဲ့အချက်လက်တွေကိုသွားပြန်ကြည့်နိုင်တာမို့
ကိုယ့်ရဲ့ကျန်းမာရေးအတွက်ရမတန်အထောက်အကူဖြစ်တာပါဒါကြောင့်လဲဒီအချက်လက်တွေပေါ်မှာမူတည်ပြီးကိုဗစ်-19ရောဂါကူးသူတယောက်မှာဘယ်လိုအပြောင်းအလဲဖြစ်တယ်လဲဒီအပြောင်းအလဲတွေကြောင့်သူ့မှာကိုဗစ်ရောဂါရှိနေပြီလားဆိုတာကြိုတင်သိနိုင်ဖို့အတွက်သူတည်တွေကလေ့လာနေကြတာပါအထူးသဖြင့်ကိုဗစ်ရောဂါဖြစ်သူတော်တော်များများမှာရောဂါလက္ခဏာချက်ချင်းမပြတာမို့ကိုယ်နဲ့မကွာဝတ်ဆင်ထားတဲ့ iWatch, Garmin, Fitbit, smartwatch
So what happens is when you get ill, even before you know it, your body starts changing, your heart rate goes up.
Stanford Seetakduga Bamaukha Michael Snyder ဖြစ် တချို့သူတွေမှာ COVID-19 ယောဂါလက္ခဏာကိုချက်ချင်းမပြကြတာမို့ယောဂါဖြစ်တယ်လို့သိလိုက်ချိန်မှာသူတို့ကတဆင့်ဘယ်နှစ်ယောက်ကိုကူးစက်ဆေးခဲ့တယ်လဲဆိုတာမသိနိုင်ပါဘူး။
Aura Health Company ကလ San Francisco မြို့မှာရှိတဲ့ California တက္ကသိုလ် UCSF နဲ့ COVID-19 ယောဂါကြိုတင်ရှိမရှိတွက်ဆနိုင်မလားဆိုတာကိုလေ့လာနေပါတယ်။တော်တော်လေးကောင်းတဲ့ရလဒ်တွေကြောင့် American Basketball အဖွဲ့ချုပ် NBA က Aura Lesso အကွေး 2000 ဝယ်ယူပြီးတော့ Basketball ကစားသမားတွေနဲ့ဝန်ထမ်းတွေကိုဝတ်ဆင်ခိုင်းထားတယ်လို့ Reuters သတင်းကပြောပါတယ်။အထူးသဖြင့်ကစားသမားတွေရဲ့နှလုံးခုန်နှုန်းကိုယ်အပူချိန်တွေကိုစောင့်ကြည့်နိုင်ဖို့ဖြစ်ပါတယ်။
I think it's just given everyone more peace of mind and more safety to be able to, you know, look at their app every morning and know how they're doing.
NBA ကစားသမားတွေနဲ့ဝန်ထမ်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းရှိကြပါတယ်။ဒီနည်းပညာသုံးတဲ့အပေါ်မှာလည်းတော်တော်လေးစိတ်ဝင်စားရှိကြပါတယ်။ဒီနည်းပညာကလည်းကစားသမားတွေပို့ပြီးလုံခြုံပေးခြင်းအောင်အထောက်အကူပြုဖို့လုပ်ပေးနေတာပါ။
Aura Health Company
Well, Whoop has partnered with the PGA Tour to distribute Whoop to every player, caddy, media member.
It's been a real success.
သူတို့ခန္ဓာကိုယ်ထဲမှာဖြစ်နေသမျှအထူးသဖြင့်အသက်ရှူလုံးကိုဝိနည်းပညာကတိုင်တာပေးနေတာပါ COVID-19 ရောဂါကိုနားလည်အောင်လုပ်တဲ့နေရာမှာဒီမှတ်တမ်းတွေကသိကိုရည်တည်ပါတယ
်အရင်ကမရှိခဲ့သလိုကတ်ယောဂါတစ်ခုအနေနဲ့အချိန်တို့အတွင်းကမ္ဘာအနှံ့ပြန့်နှံ့ကူးစက်မယ်လို့ဘယ်သူမှကြိုတင်ခံမှန်းမထားခဲ့ကြတဲ့ COVID-19 ကတ်ယောဂါနဲ့ပတ်သက်လို့အခုမှပညာရှင်တွေကနားလည်နိုင်ဖို့အစွမ်းကုန်လေ့လာနေကြတာပါအဲ့ဒီထဲမှာအခုလိုကိုနဲ့မကွာဝတ်ဆင်ထားနိုင်တဲ့ကျန်းမာရေးမှတ်တမ်းတင်ပစ္စည်းတွေကနေတဆင့်ယောဂါကိုကြိုတင်ခံမှန်းနိုင်သလားဆိုတာကိုတွေ့လာကြတာဖြစ်ပါတယ်။ကျန်းမာရေးလိုက်စားသူတွေကြားအသုံးများတဲ့ Fitbit လက်ပတ်နာရီကုမ္ပဏီကလည်းအမေရိကန်နဲ့ကနေဒါနိုင်ငံက Fitbit သုံးသူတသိန်းနဲ့လေ့လာနေပါတယ်။အဲ့ဒီထဲမှာ COVID-19 အတည်ပြုလူနာ900ပါဝင်ပါတယ
်။ So basically we've gone in and looked at that data with the user's permission.And we've seen the changes in breathing rates and the changes in heart rate.
Fitbit ဝတ်ကြသူတွေရဲ့ခွင့်ပြုချက်နဲ့သူရဲ့မှတ်တမ်းတွေကိုကျွန်တော်တို့စလေ့လာနေပါပြီ။ထင်ထားတဲ့အတိုင်းပဲအသက်ရှူနှုန်းနဲ့နှလုံးခုန်နှုန်းအပြောင်းအလဲတွေကိုတွေ့ရပါတယ်။လောလောဆယ်ဒီအချက်လက်မှတ်တမ်းတွေကိုစုဆောင်းနေတဲ့အဆင့်မှာကျွန်တော်တို့လေ့လာတွေ့ရှိတာတွေကိုအခြေခံပြီးတော့ COVID-19 ရောဂါကူးပြီးဆိုတာကိုလူတွေစောစောသိအောင်လို့လုပ်နိုင်မဲ့ program မျိုးထွင်နိုင်ဖို့ကျွန်တော်တို့ရည်ရထားပါတယ်။
ကိုကျမရဲ့အတွေ့အဲ့နေချိန်မှာတော့အသက်ရှူနှုန်းနှလုံးခုန်နှုန်းတွေကိုမှတ်တမ်းတင်ပေးနေတဲ့ wearable smart device ပစ္စည်းတွေထဲမှာ Apple ရဲ့ iWatch နိုင်ကလောလောဆယ်ဈေးကွက်မှာနံပါတ်1နေရာယူထားပြီးတော့ Samsung ရဲ့ smart watch တွေကလည်းဒုတိယနေရာမှာရှိပါတယ်။အခုလိုလက်ပတ်နိုင်မှာမဟုတ်ဘဲကိုမှအမြဲဝတ်ဆင်ထားနိုင်တဲ့တခြားပစ္စည်းတွေလည်းအစုံရှိနေပါပြီ။အဲ့ဒီထဲမှာ COVID-19 ရောဂါကူးနေပြီလေဆိုတာကိုယောဂလက္ခဏာမပြခင်တွေကဘယ်ပစ္စည်းကကြိုတင်သိရှိအသိပေးထိုင်မလဲဆိုတာကိုအများကစိတ်ဝင်စားနေကြတာကတော့သိကြပါတယ်။သိပ္ပံပညာရှင်တွေကလည်းဒီပစ္စည်းတွေကနေတဆင့်အမှားအယွင်းမရှိတွက်ချက်ပြောပြနိုင်ဖို့ကြိုးစားလေ့လာနေကြပါတယ်ရှင်။ကျွန်မဆုမြတ်မမ
မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်။ကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း12,394 ဦးကိုစစ်ဆေးခဲ့တာမှာတော့ယောဂါပိုးကူးစက်သူက3,689 ဦးထိတွေ့ရှိခဲ့ပါတယ်။လွန်ခဲ့တဲ့24နာရီတွင်သေဆုံးသူဟာ330ဦးထိရှိခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့ည8နာရီမှာထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံတွင်းမှာကိုဗစ် -19 ကိုစနစ်တကျကြဲကြဲပြန့်ပြန့်စစ်ဆေးနိုင်တာမျိုးမရှိတဲ့အပြင်သေဆုံးသူစရင်းကိုလည်းတိကျစွာပြုစုနိုင်တာမျိုးမရှိတာကြောင့်ယောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စရင်းထက်ပိုပြီးများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလှိုင်းကြောင့်ကနေ့အချိန်ထိသေဆုံးသူအများအပြားရှိနေတာမှာတော့ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေအပါအဝင်အမှုပညာရှင်အများအပြားလည်းပါဝင်ပါတယ်။နိုင်ငံတွင်းမှာ COVID-19 တတိယလှိုင်းဖြစ်နေတာကြောင့်စစ်ကောင်စီဘက်ကဩဂုတ်လ10ရက်နေ့အထိအများပြည်သူရုံးပိတ်ရပ်ကိုတိုးမြှင့်သတ်မှတ်ထားပါတယ်ရှင်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခကိုဂျာဝင်ဆောင်ရွက်နိုင်မှုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကခန့်အပ်မဲ့အထူးတန်တမန်ကိုမြန်မာနိုင်ငံအနေနဲ့လက်ခံမှုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကဒီကနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံအထူးတန်တမန်အနေနဲ့ပေးအပ်ထားတဲ့တာဝန်တွေကိုထိရောက်စွာဆောင်ရွက်နိုင်ရေးကိုလည်းမြန်မာဘက်ကပေးထားတဲ့ကတိအတိုင်းမြန်မာနိုင်ငံထဲကိုဝင်ရောက်လည်လာခွင့်ပေးဖို့အင်ဒိုနီးရှားဘက်ကမျှော်လင့်ကြောင်းလည်းဝန်ကြီးကပြောပါတယ်ရှင်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ရဲ့ဒီကနေ့ရုံးချိန်ကိုစစ်ကောင်စီကထပ်မံရွှေ့ဆိုင်းလိုက်တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဒေါ်မင်းမင်းဆိုကသတင်းမီဒီယာတွေကိုဒီကနေ့ပြောဆိုလိုက်ပါတယ်ရှင်စစ်ကောင်စီကနိုင်ငံရေးပုံမှ905ကာကြီနဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတချို့ဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။ဆီယနာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ပသိမ်မြို့ကပြည်သူ့စေရုံအုပ်ကြီးဒေါက်တာတန်းမင်းထွတ်ကိုလည်းဒီကနေ့မနက်4နာရီမှာပသိမ်ကျင်းတောင်ကနေပြန်လွှတ်ပေးလိုက်တယ်လို့မိသားစုနဲ့နှီးဆက်သူတွေကပြောပါတယ်။အလားတူပဲဒီကနေ့မှာတော့အင်းစိန်ကျင်းတောင်ကနေဖမ်းဆီးခံထားရတဲ့ဆရာဝန်တွေနဲ့တခြားဝန်ထမ်းတချို့လည်းပြန်ပြီးတော့လွတ်မြောက်လာပါတယ်ရှင်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်မြတ်သူဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ခနော်လီယက်စတီနော်ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညအ season ego tawe you tin sat pe kae da phit par de voe ko na thora sin kae de twa jesu athu be tin shi par de thora shin mya ne de kwa myama pi tu pi da a lo be bia we kwa lu lu ya sana pye ja ba se shin jama su mo ma
This program